Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရန်ပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဇန်နဝါရီလ19ရက်တနင်္ဂနွေမနက်ခင်းဗီဒီယိုရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40လို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျူထွေးပါရှင်
American မှာသမရသည့်တနင်္လာနေ့မှာတက်လာမှာဖြစ်ပေမဲ့စနေနေ့အထိပန်ဒဂန်အတွက်ဘယ်သူတာဝန်ယာယီယူမယ်ဆိုတာမသိရသေးဘူး TikTok ပြည်ပမှုရှောင်ရှားနိုင်ဖို့အတွက်သူအခွင့်အရေးပေးနိုင်ခြင်းရှိရဲ့လို့အရေးကောက်ခံသမရ Donald Trump ကပြောပါတယ်ဆွတ်ဆွဲပြစ်ဒဏ်ခံရတဲ့တောင်ကိုရဲသမရယုံစုယူဟာဒီကနေ့အစောပိုင်းမှာပဲတရားဝင်အဖမ်းခံခဲ့ရပါတယ်
American သမရကျန်းသစ္စာတိတ်ဆိုပွဲကျင်းပဖို့ရက်ပိုင်းအလို Washington မြို့တော်ကအခြေအနေတချို့ကိုလည်းနောက်မကြာခင်မှာပြောပြပေးပါမယ်။နောက် online ငွေလိမ်ကိန်းတွေရဲ့ဖျားယောင်းခံရမှုတွေပိုများလာနေတဲ့ထိုင်းမြန်မာနယ်စပ်မှာရေးပေါ်ဆွေးနွေးပွဲတစ်ခုကျင်းပတဲ့သတင်းကိုလည်းပြောပြမှာပါ။နှစ်ပတ်တစ်ခါတင်ဆက်ပေးဖို့ရှိတဲ့ Washington တိုင်းဝမ်ကမြန်မာအရေးအစီအစဉ်တင်တဲ့အတူတင်းငွေတွေနေမနှက်ခင်ပုံမှန်ပတ်စင်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်ရှင်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြီးညာရေးကပြောပြပေးပါမယ်ရှင်။
ဟမတ်စ်ကပြန်လွှတ်ပေးမဲ့ဒဇာဂန်33ယောက်ရဲ့စီရင်မသိရသေးတဲ့ဂါဇာမှာအပြည့်ရမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစနေနေ့နှောင်းပိုင်းမှာပြောလိုက်ပါတယ်။သဘောတူညီချက်ချုပ်ဖောက်တာမျိုးကိုအစ္စရေးနဲ့တိခါမှာမဟုတ်ဘူး။ဟမတ်စ်ကဘက်ကပဲဒီအတွက်တာဝန်ခံရမယ်လို့နေတန်ယာဟုကဆိုရှယ်မီဒီယာ X မှာကြေညာချက်ထုတ်ပါတယ်။အမေရိကန်ဗြိတိန်နဲ့တခြားအနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟမတ်စ်အဖွဲ့ရဲ့စနေနေ့ကထုတ်ပြန်ကြတဲ့မှာတော့အစ္စရေးဟာသူ့ရဲ့ရန်လိုတဲ့ရည်မှန်းချက်တွေမှာမအောင်မြင်ဖြစ်ခဲ့ပြီးလူသားမျိုးနွယ်ရဲ့ဂုံတိတ်ခါကိုရွရော့စေတဲ့စစ်ရာဇဝတ်မှုကျူးလွန်တာတွေမှာအောင်မြင်ခဲ့တယ်လို့ဖော်ပြထားပါတယ်။အပြစ်ရရေးနဲ့ဒဇာဂန်တွေပြန်လွှတ်ပေးသဘောတူညီချက်ကိုအစ္စရေးအစိုးရအဖွဲ့ကအတည်ပြုပြီးတဲ့နောက်ဒေသစံတော်ချိန်တနင်္ဂနွေမနေ့၈နာရီခွဲမှာစတင်အသက်ဝင်မှာဖြစ်တယ်လို့ဂျာဝင်စစ်ဆက်ပေးနေတဲ့ကာတာနိုင်ငံကစနေနေ့မှာထုတ်ပြောထားတာပါ။ဒီချိန်မှာပဲအစ္စရေးအစိုးရအဖွဲ့ကသဘောထားတင်မာတဲ့အမျိုးသားလူမျိုးရေးဝန်ကြီးအီတမာဘန်ဂါဗီယာကတော့ဒီသဘောတူညီချက်ကိုကန့်ကွက်တဲ့အနေနဲ့ဆိုရအဖွဲ့ကနေစနေနေ့ကနှုတ်ထွက်ခဲ့ပါတယ်ခင်ဗျာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကျန်းသစ္စာချိန်ဆိုဖို့တည့်ရပဲလို့ပါတော့တယ်တင်းလာနေ့ကျန်းသစ္စာချိန်ဆိုတဲ့နေ့မှာထုံးစံရအမေရိကန်ဖန်တဂွန်စစ်တနာချုပ်ရဲ့နိုင်ငံရေးရခန့်အပ်ထားတဲ့ထိတ်တန်းခေါင်းဆောင်ပိုင်းဟာနှုတ်ထွက်ရမှာဖြစ်ပါတယ်အဲဒီခါမှာအမေရိကန်ကာဝေးဝင်ချနာကိုဘသူကတာဝန်ယူမယ်ဆိုတာတော့ရှင်းလင်းမသိရပဲဖြစ်နေတဲ့အခြေအနေဖြစ်ပါတယ်တောက်ကြနေ့ထိကာဝေးဝင်ကြီးအဖြစ်ယာယီဘသူကိုတာဝန်ပေးမလဲဆိုတာမသိရသေးဘူးလို့တာဝန်ရှိသူတွေကပြောကြောင်း AP သတင်းမှာဆိုပါတယ်အများအားဖြင့်သမ္မတကခန့်အပ်ပြီးအထက်လွှတ်တော်ကအတည်ပြုထားသူတွေကပဲကာဝေးဝင်ကြီးဒါမို့အသွင်ကပြောင်းရေးကာလမှာယာယီဖြစ်တာဝန်ထမ်းဆောင်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ကျန်းသစ္စာချိန်ဆပွဲမတိုင်ခင်ကြီးရည်လေးတပ်ဖွဲ့ရဲ့အကြီးအကဲနေရာတွေအခြေအနေတွေပြောင်းလဲနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထရန့်ရဲ့အဖွဲ့ကတော့ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးရန်ဒီဂျော့ချ်ကိုယာယီဦးဆောင်သူဖြစ်မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။လူသုံးများတဲ့ TikTok ကိုအမေရိကန်မှာပိတ်ပင်ခံရမှုကရှောင်ရှားနိုင်မှုအတွက်ရောင်းချမှုသဘောတူညီချက်ရယူနိုင်ရင်ဂျပန်90အချိန်တက်တိုးဖို့ကဖြစ်နိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောပါတယ်။သူဘာလို့ရမလဲဆိုတာမဆုံးဖြတ်သေးဘူးလို့ NBC News Interview တစ်ခုမှာထရန့်ကပြောပြီးလာမယ့်တနင်္လာနေ့ကျန်းသစ္စာချိန်ဆိုပြီးတဲ့နောက် TikTok ကိုထပ်မံအခွင့်အရေးပေးဖို့ဖြစ်နိုင်တယ်လို့ဆိုပါတယ်။အဲဒီလိုလုပ်ဖို့ဆုံးဖြတ်ရင်တနင်္လာနေ့မှာကြေညာမယ်လို့လည်းဒေါ်နယ်ထရန့်ကပြောပါတယ်။လက်ရှိမှာတော့ Mobile Application နဲ့ Internet ဝန်ဆောင်မှုပေးတဲ့စနစ်တွေမှာ American က30စုတွေအတွက် TikTok ကိုတားမြစ်တဲ့ဥပဒေဟာတင်ွေနေ့မနေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ Congress လွှတ်တော်ကအတည်ပြုပြီးမနေ့ကသမ္မတဂျိုးဘိုက်တန်လက်မှတ်ရေးထိုးခဲ့တဲ့ဥပဒေအရ TikTok ရဲ့တရုတ်အခြေစိုက်မိခင်ကုမ္ပဏီဟာ American ကသူ့ရဲ့လုပ်ငန်းလက်ပတ်မှုကိုခွင့်ပြုထားတဲ့ဝယ်ယူသူတူထံရောင်းချနိုင်ဖို့အတွက်အချိန်6လသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့ရောင်းချမှုလုပ်ငန်းစဉ်ကအကောင့်ထဲဖောနေတဲ့အဆင့်ဖြစ်ခဲ့တဲ့ဆိုရင်တော့လက်ရှိသမ္မတကအချိန်သတ်မှတ်ချက်တက်တန်းတိုးခွင့်ဥပဒေမှာခွင့်ပြုထားပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တင်းနေနေခွေနေနေ့မနက်ဖက် VOA ရဲ့သတင်းတွေကိုဆက်လက်ကြည့်ကြပါဦးခင်ဗျာ။ တောင်ကိုရီးယားနိုင်ငံမှာဆွဆွဲပစ်တင်ခံရတဲ့သမရယွန်းဆွေယူဟာပြီးခဲ့တဲ့ရက်ပိုင်းကထိမ့်သိမ်းခံပြီးတဲ့နောက်မှာဒီနေ့တနင်္လာနေ့အစောပိုင်းမှာတော့တရားဝင်ဖမ်းဆီးခံခဲ့ရပါတယ်။ဆိုအနောက်ပိုင်းခရိုင်တရားရုံးကနိုင်များစွာကြားလာပြီးနောက်မှာတသက်အထောက်ထားတွေကိုဖျက်ဆီးနိုင်ခြင်းရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ယွန်းကိုဖမ်းဆီးနိုင်မှုခွင့်ပြုပေးလိုက်တာပါ။တရားဝင်ရှိမှာတော့ယွန်းကိုထောက်ခံသူတွေကစူပူအောင်ကြွခဲ့ကြပြီးလူဒါဇင်နဲ့ချီဖမ်းဆီးခံရပါတယ်။ယင်လာကဆေးအုပ်ချုပ်ရေးတင်ပြခဲ့မှုတဲ့ယွန်းဟာထောင်ချခံရမဲ့အရေးရင်ဆိုင်နေရပါတယ်။အခုတရားရုံးဆုံးဖြတ်ချက်ကြောင့်အစမြင့်အရာရှိတွေအတွက်အခရီးလိုက်စားမှုစုံစမ်းစစ်ဆေးဌာနကဥဆောင်ပြီးတော့ရဲနဲ့စစ်တပ်လဲပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာရုံးကိုရပောင်း20သတန်းတိုးဖမ်းဆီးထားနိုင်မှာဖြစ်ပြီးတော့အဲ့ဒီအတော်အတွင်းမှာအမှုတင်မှုအစိုးရရှင်တွေကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ရုံးရဲ့ရှင်တွေဘက်ကတော့တရားရုံးရဲ့ဖမ်းဝရမ်းကိုခြေဖြတ်ဖို့စာပြန်လည်တင်သွင်းနိုင်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနောက်ချန်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းLos Angeles မြို့ကတော်မီလောင်ကျွမ်းမှုအပေါ်ပြည်내အစိုးရရဲ့တုံ့ပြန်မှုကိုပြင်းပြထန်ထန်ဝေဖန်ခဲ့သူအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာကျန်းသက်စာချိန်ဆပြီးတဲ့နောက်လာမယ့်သတင်းပတ်ထဲမှာမိသင့်ဒေသကိုသွားအောင်ဖွယ်ရှိတယ်လို့စနေနေ့ကပြောပါရယ်။တနင်္လာနေ့မှာကျန်းသက်စာချိန်ဆမဲ့ Republican တူဖြစ်တဲ့ Trump ကသတင်းပတ်ကုန်မှာသွားဖို့ဖြစ်နိုင်တယ်လို့ NBC Interview တခုမှာဖေခဲ့တာပါ။ Democrat ဖြစ်တဲ့ California ပြည်내အုပ်ချုပ်ရေးမှူး Gavin Newsom ကတော့အရင်ပတ်တုန်းက Trump ကိုလာဖို့ဖိတ်ကြားခဲ့ပြီးလူတွေအဖြစ်ဆိုးနဲ့ကျုံနေရတာကိုနိုင်ငံရေးရပုံမဖော်ဖို့မဟုတ်မမှန်သတင်းတွေမဖြန့်ဝေမှုပြောဆိုခဲ့တာပါထရန့်ကမင်းငိမ့်တက်ရမှာရေမလုံးလောက်မှုတွေဖြစ်တဲ့ဆိုပြီးတော့ news channel မြူဝါဒတွေကိုဝေဖန်ခဲ့တာသူ့ကိုယာရုကနေနှုတ်ထွက်ဖို့တောင်းဆိုခဲ့ပါတယ်စွဲချက်တွေဟာအခြေမြင့်မရှိဘူးလို့ news channel ကတော့ပြန်လည်တုံ့ပြန်ထားပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့ဇန်နဝါရီလ19ရက်တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုညဉ့်ညံ့အေးကပြောပြပေးခဲ့တာပါရှင်။အခုကဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်ပြည်ထောင်စုမှာတော့သမရသစ်ကျန်းသစ်စာချိန်ဆပွဲကိုရာသီဥတုအခြေအနေကြောင့်လွှတ်တော်အထွန်းပိုင်းထဲမှာပဲကျင်းပဖို့ပြောင်းရွှေ့လိုက်ရတဲ့အတွက်လွှတ်တော်ရှေ့မှာကိုယ်တိုင်ကြည့်ဖို့အတွက်စီစဉ်ထားတဲ့သူတွေပွဲပြက်သွားခဲ့ရပါတယ်။ကျန်းသစ်စာချိန်ဆိုတဲ့အချိန်လွှတ်တော်ရှိမှကိုယ်တိုင်ကြည့်ရှုအားပေးဖို့လက်မှတ်လုပ်ထားတဲ့သူက2,000-2,000ကျော်ရှိပါတယ်။ဒါပေမဲ့အခုတော့ဒီလိုကြည့်ဖို့စီစဉ်ထားတဲ့နေရာတွေကိုပိတ်လိုက်ပြီလို့လွှတ်တော်ရဲတပ်ဖွဲ့ကကြေညာပါတယ်။ကျန်းသစ်စာချိန်ဆိုပွဲနဲ့အဲ့ဒီမတိုင်ခင်တရက်အလိုတနင်္ဂနွေနေ့မှာကျင်းပမယ်။ Trump ထောက်ခံပွဲတွေကိုတက်ရောက်ဖို့နိုင်ငံတော်ဝန်ကနေဒီမြို့တော်ဝါရှင်တန်ကိုလာရောက်ကြတဲ့သူတွေကတော့သိနေချင်ရှိနေပါတယ်။ဒီကနေ့လွှတ်တော်ရှိမြင်ရတဲ့မြင်ကွင်းကိုပြပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသမ္မတအဖြစ်နဲ့တရားဝင်ကျန်းသစ်စာချိန်ဆကို2ရက်ပဲလိုပါတော့တယ်။အခုဆိုလို့ရှိရင်ဒါနိုင်ငံတော်ဝန်ကလူရရတယ်ဒါသမ္မတကျန်းသစ်ပွဲကိုပြုဖို့အတွက်လာရောက်နေကြတာရှိပါတယ်။ဒီကျန်းချိန်ပွဲကျင်းပမယ်လွှတ်တော်အဆောက်အဦးမှာလုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချချပါတယ်။ပုံမှန်အဖြစ်ဒီလွှတ်တော်ရဲ့အဆောက်အဦးရှိရှိသူရင်ပြေကိုမျက်နှာမူထားတဲ့နေရာမှာသမ္မတကျန်းချိန်လေးရှိပေမဲ့လို့ဒီနှစ်မှာကတော့ရာသီဥတုကအင်မတန်ကိုအေးမှဖြစ်တဲ့အတွက်ကြောင့်မလို့တွတ်တော်ဂျွင်းမှာပဲသမရကျန်းချိန်ဘွဲကိုချင်းပဖို့လဲပြောင်းရွှေ့ထားပါတယ်။ဒါပေမဲ့ဒီသမရကျန်းချိန်ဘွဲကိုကိုယ်တိုင်မှာရောက်ကြည့်ရှုဖို့အတွက်နိုင်ငံတော်ဝန်ကရောက်နေတဲ့သူတွေကလည်းအများအပြားရှိနေပါပြီ။နှစ်ရက်အလိုမှာကိုပဲရာသီဥတုအေးခဲနေတဲ့ခြားမှာကိုပဲတွတ်တော်အဆောက်အဦးတစ်ဝိုက်မှာလာရောက်လဲဖက်ကြတဲ့သူတွေလာပြီးတော့အများကြီးလဲတွေ့ရပါတယ်။အခုကျွန်မရောက်နေတာကတော့ American General Suit ကဝါရှင်တန် DC မြို့တော်ကတွတ်တော်အဆောက်အဦးရှိပါပါ။ကျွန်မခင်ဗျထွေးပါရှင်။
ဒါကတော့ကျမတို့အခုအတန်မလွင့်ခင်နိုင်ပိုင်းတို့ကလွှတ်တော်ရှိကိုကျမကိုယ်တိုင်သွားခဲ့တာပါရှင်။အခုဆက်ပြီးတော့ဒီထိုင်းမြန်မာနယ်စပ်မှာထိုင်းအာဏာပိုင်တွေနယ်စပ်လုံခြုံရေးဆွေးနွေးပွဲလုပ်ခဲ့တဲ့တဲ့င်းကိုပြောပြပေးပါဦးမယ်။ online ငွေလိမ်လည်ခိုင်းတွေကဖျားယောင်းသွေးဆောင်ပြီးရောင်းစားတာတွေကြုံနေရတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဇန်နဝါရီလ18ရက်နေ့ကထိုင်းရဲချုပ်ကိုယ်တိုင်လာရောက်ပြီးတော့ထပ်ခရိုင်အာဏာပိုင်တွေနဲ့နယ်စပ်လုံခြုံရေးအရေးပေါ်စည်းဝေးလုပ်ခဲ့ပါတယ်။ဆွေးနွေးပွဲအပြီးမှာတော့နေဆက်ကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားတွေတဲခုသွားလာတာတွေကိုမှတ်တမ်းကောက်ယူဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်နယ်ကအွန်လိုင်းလိမ်လည်ခိုင်းနေစီကိုလိမ်လည်ဖျားယောင်းပြီးရောင်းစားခံခဲ့ရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရက်ပြီးထိုင်းမြန်မာနယ်စပ်မှာပျောက်ဆုံးနေတဲ့တရုတ်နိုင်ငံသားတွေအတွက်မိသားစုဝင်တွေကထိုင်းရဲတွေကိုကူညီရှာပေးဖို့အတွက်တောင်းဆိုမှုတွေဖြစ်လာခဲ့ပါတယ်။ဒီလိုကိစ္စတွေဖြစ်ပေါ်ပြီးမှထိုင်းနိုင်ငံဟာကဘာလက်ခရီးသွားတွေအတွက်လုံခြုံရေးအာမခံနိုင်မှုတွေကိုမေးခွန်းထုတ်မှုတွေရှိလာခဲ့ပါတယ်။ဒီအတွက်ထိုင်းရဲချုပ်ထက်ချိုင်းဖက်တနီလာဘက်ကထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာပြီးတက်ခရိုင်အာဏာပိုင်တွေနဲ့အစည်းအဝေးပွဲပြုလုပ်ခဲ့ပါတယ်။ထိုင်းရဲချုပ်နဲ့အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ပိုင်း ရဲတပ်ဖွဲ့နေကြားဆောင်တပ်နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေနဲ့တပ်ဆိုင်ရာအာဏာပိုင်တွေအားလုံးကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာအဓိကဆွေးနွေးကြတဲ့အကြောင်းအရာတွေကတော့ထိုင်းမြန်မာနယ်စပ်ကိုလာရောက်လည်ပတ်ကြတဲ့နိုင်ငံခြားသားတွေရဲ့လုံခြုံရေးနဲ့နယ်စပ်ဒေသမှာကြားဖြန့်လိန်လေခိုင်းတွေရဲ့ဖျားယောင်းသွေးဆောင်ခေါ်သွားတာမခံရဖို့အတွက်စီမံရမယ့်အကြောင်းအရာတွေလည်းပါဝင်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်အရနယ်စပ်ကိုရောက်ရှိလာတဲ့နိုင်ငံခြားသားတွေကိုသွားမဲ့နေရာတွေတဲခုံမဲ့နေရာတွေကိုမှတ်တမ်းအတိအကျကောက်ယူထားရမယ်လို့လည်းညွှန်ကြားထားပါတယ်။မဲဆောက်နိုင်ငံတကာလေဆိပ်မှာလည်းခရီးသည်မှတ်တမ်းတွေကိုစကင်ဖတ်ယူရမှာဖြစ်တယ်လို့တကယ်လို့နယ်စပ်ကိုရောက်ရှိလာတဲ့အကြောင်းရင်းတွေထဲမှာမတင်ငါစရာတွေ့မယ်ဆိုရင်လည်းသက်ဆိုင်ရာတန်ယုံကိုအတိပေးအကြောင်းကြားမှာဖြစ်တယ်လို့လည်းဆိုပါတယ်။ရဲကျုံတဲ့အဖွဲ့ဟာအစည်းအဝေးပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့တံတားကိုလည်းတွားရောက်စစ်ဆေးခဲ့ပါတယ်။တက်ခရိုင်အုတ်ချုပ်ရည်မှုချိုခရစ်ဖုန်ချိုင်းကတော့ထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်
အခုလိုမျိုးလုံခြုံရေးတင်းကျပ်ရတာကတော့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်တွေမှာပြည်သူတွေအတွက်လုံခြုံရေးအတွက်ကောထိုင်းနိုင်ငံဟာနိုင်ငံတကာခရီးသွားပြည်သူတွေအတွက်ကာကွယ်ပေးနိုင်တာကိုတက်တည်ပြဖို့လှုံ့ဆော်ကြတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကုတ်ကိုမှရောင်းစားခံခဲ့ရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းနဲ့ရှစ်ဆင့်နောက်ဆင့်ပျောက်ဆုံးခဲ့ရတဲ့တရုတ်မော်ရဲတဦးကိုတော့ကယ်ဆယ်ပြီးတရုတ်နိုင်ငံစီကိုပြန်လည်ပို့ဆောင်ပေးခဲ့ပြီးဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဇန်နဝါရီလ18ရက်နေ့ကကြေညာခဲ့ပါတယ်။အလားတူတချို့ရောင်းစားခံခဲ့ရတဲ့တရုတ်နိုင်ငံသားတွေကိုလည်းမိသားစုဝင်တွေကဘက်ငွေသိမ်းနဲ့ချီပြီးရွေးထုတ်ခဲ့ရတာတွေလည်းရှိပါတယ်။တချို့ကတော့ဘက်တတန်းကျော်အထိရွေးထုတ်ခဲ့ရတဲ့သူတွေလည်းရှိနေပါတယ်။တရုတ်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဇန်နဝါရီလ18ရက်နေ့မှာပဲတရုတ်မော်ရယ်နဲ့အတူနောက်ထပ်တရုတ်နိုင်ငံသားတချို့ကိုကယ်ဆယ်ပြီးနေရက်ပြန်ခေါ်ယူနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံအတွင်းကတနင်္လာရှိသူတရုတ်နိုင်ငံသားတွေနဲ့နိုင်ငံခြားသားတွေအပါအဝင်12ဦးကိုထိုင်းနဲ့တရုတ်နှစ်နိုင်ငံရဲတပ်ဖွဲ့တွေကပူပေါင်းဖမ်းဆီးထားကြောင်းတရုတ်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကလည်းဇန်နဝါရီလ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ဒါတော့ online ငွေကြေးလိမ်လည်ခိုင်းတွေကဖျားယောင်းသွေးဆောင်ပြီးတော့ရောင်းချတာတွေကိုပို့ပြီးတော့ချုံလာနေရတဲ့ထိုင်းမြန်မာနေဆက်မှာထိုင်းရဲချုပ်ကိုယ်တိုင်ဆင်းလာပြီးတော့အရေးပေါ်လုံခြုံရေးချင်းစီဝေးချင်းပါခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာပါရှင် VOA American တန်ရဲ့ဇန်နဝါရီလ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ချုပ်နှိပ်ပေးပါမယ်အခုတခါကတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းသွားမှာပါအရင်ဆုံးကတော့ဒီ VOA ကနေနှစ်ပတ်တခါမှတင်ဆက်ပေးသွားဖို့ရှိတဲ့ American အတိုင်းဝိုင်းကမြန်မာနိုင်ငံရေးဆိုတဲ့အစီအစဉ်သစ်ကိုထုတ်လင်းပေးပါမယ် American လွတ်တော်အတွင်းမှာဒီမြန်မာအရေးတွန်းအားပေးလှုပ်ဆောင်ဖို့2024ခုနှစ်မှာထူထောင်ခဲ့တဲ့ Burma Caucus အဖွဲ့အနေနဲ့2024ခုနှစ်ထဲမှာဘာတွေလုပ်နိုင်ခဲ့ပါလဲအခုဒီ2025ထဲမှာရော American အစိုးရသစ်လက်ထက်ရောက်လာပြီဆိုရင်လဲဘာရီများဆောင်ရွက်ဖို့ရှိနေပါလေဒါတွေကိုဒီ Burma Caucus ရဲ့ပူးတွဲဥက္ကဋ္ဌ Bill Heisinger နဲ့ Mike Tyson ကမေးမြန်းပြီးတော့ Washington အတိုင်းဝန်ကမြန်မာရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်မြန်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိထိရရအရေးယူလှုံ့ဆော်နိုင်ဖို့အတွက်ဆိုပြီးတော့ American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ Burma Caucus အဖွဲ့ကိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်တဲ့2024 February 1ရက်နေ့မှာစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာဥပဒေမူကြမ်းတစ်ခုတင်သွင်းတာအပါအဝင်တခြားတိုးတက်မှုတချို့ကို2024နှစ်ကုန်ပိုင်းထိတွေ့လာရပြီးတော့American အစိုးရတက်လက်ထက်မှာတော့ဆက်ပြီးတော့ကြိုးစားသွားရမယ့်အချက်တွေလည်းအများကြီးရှိနေသေးတာဖြစ်ပါတယ်။ Michigan ပြည်နယ်က Republican အမတ် Bill Heisinger နဲ့ Minnesota ပြည်နယ်က Democrat အမတ် Betty McCollin တို့ကပူးတွဲဥက္ကဋ္ဌတွေအဖြစ်ဦးဆောင်တဲ့ Burma Caucus က2024ဇွန်လမှာလွှတ်တော်ကိုတင်သွင်းပြီးသားမြန်မာနိုင်ငံဆိုင်ရာဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brave Burma Act ဥပဒေမူကြမ်းကိုအောက်လွှတ်တော်မှာတင်သွင်းခဲ့ပါတယ်။Bringing real accountability via enforcement အတူကောက်အားဖြင့် BRAVE Brave ဥပဒေမူကြမ်းကိုအထက်လွှတ်တော်မှလည်းတင်သွင်းပြီးတော့အတည်ပြုရအောင်မှဖြစ်ပြီးတော့နောက်ထပ်တက်လာမယ့် Trump အစိုးရတဲ့လက်ထက်မှာလွတ်တော်အသည့်ပြန်ဖြစ်သွားတဲ့အခါမှာလေတခါထပ်ပြီးတော့တင်သွင်းရအောင်မှာဖြစ်ပါလိမ့်ရှင်။ Brave Burma Act ဆက်ပြီးတော့တင်သွင်းချိန်တုန်းက Republican နဲ့ Democrat Party နှစ်ရဲ့လုံးကကိုယ်စားလှယ်တွေကကြိုးဆူခဲ့ကြပြီမယ်လေ။သမ္မတ Biden ဆိုရဆိုရလက်ထက်မှာနိုင်ငံခြားရေးဝန်ကြီးဌာနရောဗန်နိုင်းဝန်ကြီးဌာနဘက်ကပါသဘောထားမတိုက်ဆိုင်မဲနဲ့ဆန့်ကျင်တာတွေနည်းနည်းရှိတယ်ဆိုပြီး Burma Caucus ရဲ့ဘူးတွေဥက္ကဋ္ဌအမတ် Bill Heisinger ကပြောပါလိမ့်။
As you know, we launched this caucus, meaning started it just a few months ago, about a year ago. Long time coming, in my humble opinion. But it's been well received among the members of Congress.
အားလုံးသိကြတဲ့အတိုင်းပဲလွန်ခဲ့တဲ့လပိုင်းတစ်နှစ်လောက်တုန်းက Burma Caucus ကိုစတင်ခဲ့ပါတယ်။ကျွန်တော်အမြင်ရတော့ Republican ရော Democrat အမတ်တွေကထက်လွတ်တော်မှာကြိုဆိုကြပါတယ်။ကျွန်တော်တို့ပထမခြေလှမ်းဖြစ်တဲ့ BRAVE Burma Act ဥပဒေမူကြမ်းပေါ်မှာသမ္မတဘိုင်ဒန်အစိုးရနိုင်ငံခြားရေးဌာနနဲ့ဗန်နာရေးဌာနဘက်ကဆန့်ကျင်တာတွေရှိပါတယ်။သူတို့ရဲ့သဘောထားကတော့ဒဏ်ခတ်ပိတ်ဆို့မှုပိုင်းမှာသူတို့ကင်တွယ်ရာနဲ့လုံလောက်နေတယ်လို့ယူဆထားတာပါ။ပုံမှန်လေးလေးပြောရရင်ကျွန်တော်ကဒါကိုသဘောမတူပါဘူး။လောက်အမာတွေအများကြီးကြံပါသေးတယ်။လွတ်တော်ရဲ့ကဏ္ဍလည်းရှိပါသေးတယ်။2024အတွက်လွတ်တော်ကိစ္စရပ်တွေကိုအစတက်နေပါပြီ။ဘာမှကော့ကတ်စ်ရဲ့အတန်ကိုဆက်လက်ဖျက်ပေးနိုင်ဖို့ပါတီနှစ်ရက်လုံးကအမတ်တွေပိုများများပါဝင်လာအောင်ဆက်လက်လှုပ်ဆောင်သွားပါဦးမယ်။ဗန်နိုင်းဝန်ကြီးဌာနနဲ့နိုင်ငံသားရေးဘက်ကဘာလို့တွန့်ဆုတ်နေလဲဆိုတာကိုကျွန်တော်မရှင်းပြနိုင်ပါဘူး။ကျွန်တော်အရင်တုန်းကဗန်နိုင်းကော်မတီဝင်ဖြစ်ခဲ့ဘူးပြီးတော့နိုင်ငံသားရေးဌာနကော်မတီမှာလည်းပါဝင်လှုပ်ဆောင်ခဲ့ဘူးတဲ့အတွေ့အကြုံအရပြောရမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကန့်တတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတခါလေကြရင်ဝန်ကြီးဌာနနှစ်ခုကြားတေးချာမပြောဆိုကြတာပါ။ဒဏ်ခတ်ပိတ်ဆို့မှုကိုကြံ့မတ်ဖို့ဗန်နိုင်းဝန်ကြီးဌာနရဲ့ပြက်သားတဲ့တာဝန်ပဲလို့ခံယူထားကြပါတယ်။နိုင်ငံသားဝန်ကြီးဌာနကလည်းတတမန်ကြီးနီလန်းရကင်တွယ်နေတယ်လို့ယူဆထားပါတယ်။ဝင်းကြီးဌာနနှစ်ခုကဘာကြောင့်တွန်းဆုတ်နေလဲဆိုတဲ့အဖြေကိုကျွန်တော်တို့မပေးနိုင်ပေမဲ့ကျွန်တော်တို့ကတော့ဆက်လက်တွန်းအားပေးသွားမှာပါ။လွတ်တော်အမတ်တယောက်အနေနဲ့ကျွန်တော်အလုပ်ကိုလုပ်ရမှာပါ
။ Brave ဥပဒေမူကြမ်းက2022ခုနှစ်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲဖြစ်ပြီးတော့ဒီမူကြမ်းပြင်ဆင်ချက်ထဲမှာ MOGE မြန်မာရေနံနဲ့လောင်စာဆီကဏ္ဍ MEB မြန်မာစီးပွားရေးဘဏ်နဲ့ချက်လီရင်လောင်စာဆီဆိုင်ရာနိုင်ငံခြားပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးမှာ American သမ္မတအနေနဲ့နှိမ့်စင်မဖြစ်မနေပြန်ပြီးတော့သုံးသပ်ဖို့ထည့်သွင်းထားတာပါ။စစ်ကောင်စီထိန်းချုပ်ထားသည့်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF မှမြန်မာပါဝင်ပြီးတော့မဲပေးနိုင်မှုနဲ့ IMF ကနေစစ်ကောင်စီချီးယူနိုင်မှုကန့်သက်နိုင်အောင်လို့ American ဘဏ္ဍာရေးဌာနအနေနဲ့လှုံ့ဆော်ထားဖို့လည်းပါဝင်တာပါ MOGE မြန်မာရည်နယ်နဲ့လောင်စာဆီကဏ္ဍကမြန်မာစစ်တပ်အတွက်အဓိကဝင်ငွေရယူပေးနေမှန်းသိရတဲ့ MOGE အပေါ်မှာ American ဆိုရကတန်ခတ်ပိတ်ဆို့မှုတွေချဖို့ဘာလို့နှောင့်နှေးနေရလဲဆိုပြီး2024ခုနှစ်ဇူလိုင်လတုန်းကလွှတ်တော်ကြားနာပွဲတစ်ခုမှာ American ဘန်ဒါရီဝင်ကြီး Janet Yellen ကို Burma Caucus ဥက္ကဋ္ဌအမတ် Heisinger ကမေးခဲ့ပါတယ
် The and last year as well in consultation with the State Department Treasury you determined that MOGE is a political subdivision of the military junta in Burma.
မြန်မာရေနံနဲ့သဘောတဝိကဏ္ဍ MOGE ကမြန်မာနိုင်ငံကစစ်တပ်ရဲ့နိုင်ငံရေးလက်အောက်ခွဲဖြစ်တယ်လို့ပြီးခဲ့တဲ့2023ခုနှစ်တုန်းကဗန်ဒါရေးဝန်ကြီးဌာနကနိုင်ငံသားရေးဝန်ကြီးဌာနနဲ့ဆွေးနွေးသတ်မှတ်ထားပါတယ်။ MOGE ကစစ်တပ်အတွက်နိုင်ငံသားဝင်ငွေအများဆုံးရှာပေးနေတာဖြစ်ပြီးနှစ်စဉ် American Dollar Billion နဲ့ချီပြီးတော့ဝင်နေတာပါ။ဒီလိုတန်ခါပိတ်ဆို့မှုတွေချမှတ်မှစစ်တပ်ရဲ့ပိုင်ဆိုင်မှုတွေကိုပိတ်ဆို့နိုင်မှာဖြစ်ပြီးတခြားနိုင်ငံတွေကလည်းသူတို့နဲ့အလုပ်ဆက်မလုပ်သင့်ဘူးဆိုတာကိုကြေညာပြီးဖြစ်မှာပါ။ဒါပေမဲ့2023နောက်ပိုင်းမှာ American ဘဏ္ဍာရေးဝန်ကြီးဌာနကချခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာ MOGE မပါခဲ့ပါဘူး။ဘဏ္ဍာရေးဝန်ကြီး Janet Yellen ကိုမေးချင်တာကဖိနှိပ်တဲ့မြန်မာအစိုးရကိုထောက်ပံ့နေတဲ့ MOGE ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့အာဏာသုံးပြီးဘာလို့မပိတ်ဆို့တာပါလဲ။ပွင့်ပွင့်လင်းလင်းမေးရရင်မြန်မာနိုင်ငံကပြည်တွင်းစစ်ဘုံကျဲမှုဒဏ်တွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေအပြင်ခက်ခဲတဲ့အခြေအနေတွေကြားကထွက်ပြေးလာကြတဲ့ကျွန်တော်ပြည်နယ်တွေကမြန်မာပြည်သူတွေကိုကျွန်တော်ဘယ်လိုပြန်ပြောရမှာလဲ
We absolutely are committed to denying the Burmese military
Democracy ပြန်လဲရရှိအောင်လှုပ်ဆောင်ခဲ့မှုကိုဖိနှိပ်တဲ့မြန်မာစစ်တပ်တွေဝင်ငွေရှာတဲ့လမ်းကြောင်းတွေကိုပိတ်ဖို့စ조사ဖို့ကျွန်တော်တို့အပြည့်အဝတန်လိမ့်တန်ချထားပါတယ်ရှင
် Why would you leave them off that list
ဒါဆိုဘာလို့ MOGE ကိုတန်ခတ်ပိတ်ဆို့မှုစီးရင်မှာမထည့်ပဲခြံခဲ့တာလဲ
When we issued a directive that prohibits US
pressing MOGE နဲ့ဆက်ဆက်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုကျင်ညာခဲ့ပြီးတော့ American နိုင်ငံသားတွေအနေနဲ့ MOGE နဲ့ဆက်ဆက်လုပ်ကင်ပြီးတော့ငွေကြေးအမြတ်မထုံနိုင်အောင်လို့တားမြစ်ဖို့ထုတ်ပြန်ထားပါတယ်
last week along with my colleagues from this committee, Mrs. Wagner.
ကျွန်တော်နားလည်ပါတယ်ဒါပေမဲ့ MOG အပေါ်ပြင်းပြထန်တဲ့တရားမှုရှိမယ်ဒဏ်ကပ်ပိတ်ဆို့မှုစီးရင်လည်းထည့်ဖို့ကိုတော့ချန်ထားခဲ့တာပါပုံမှန်လင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Burma Caucus အဖွဲ့ဝင်တွေဖြစ်ကြတဲ့အမတ် Wagner နဲ့ Sherman တို့ပါပူးပေါင်းပြီးပါတီနှစ်ရလုံးပါဝင်တဲ့ BRAV Burma App ဥပဒေမူကြမ်းကိုတင်သွင်းပြီးတော့ MOG မြမစီးပွားရေးဘန် MEB နဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်မှုနဲ့ဘုံကျဲတာတွေလုံနိုင်ဖို့အထောက်အကူပေးနေတဲ့လေးလောင်စာစီထောက်ပံ့နေတဲ့ပြည်ပပုံကူတွေအပေါ်ပါတန်ခတ်ပိတ်ဆို့မှုတွေခြားတဲ့မခြားတဲ့သမရကနှစ်စဉ်သုံးသပ်ရမှာဖြစ်ပါတယ်ဒီဥပဒေမူကြမ်းအတည်ပြုနိုင်ဖို့မျှော်လင့်ပြီးဒီထက်ပိုတွန်းအားပေးလှုံ့ဆော်မှုလိုတယ်လို့ကျွန်တော်ယုံကြည်ပါတယ်ဥက္ကဋ္ဌခင်ဗျာကျွန်တော်တို့အတွက်ဝင်ကြီးရဲ့ထောက်ပံ့လိုနေတဲ့အတွက်ဒီကိစ္စကိုအလေးပေးလှုံ့ဆော်ဖို့ဝင်ကြီးရေလံကိုမြစ်တာရက်ခံပါတယ
် That I will do that and we certainly are concerned.
Okay. မြန်မာနိုင်ငံရဲ့အခြေအနေနဲ့နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ဆက်လက်လှုံ့ဆော်သွားဖို့ကတိပြုပြီးတော့အမတ်တို့နဲ့အတူဆက်ပြီးတော့လက်တွဲလှုံ့ဆော်သွားမှာပ
ါဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ကြီးရေလံနဲ့ American Bandai ဝင်ကြီးဌာနစီကို VOA ကစာရေးဆက်သွယ်မေးမြန်းခဲ့ပေမဲ့လေ VOA ကိုအကြောင်းမပြန်ခဲ့သလို2024နှစ်ကုန်ပိုင်းထိတော့ American Bandai ဝင်ကြီးဌာနရောနိုင်ငံခြားရေးဌာနကပါဒါနဲ့ပတ်သက်ပြီးတုံ့ပြန်ခြင်းမရှိခဲ့တဲ့အကြောင်းအမတ်ဟိုင်စင်ကလည်းပြောပါလေအစ်တတမဲ့ American နိုင်ငံခြားရေးဝင်ကြီး Marco Rubio လက်ထက် American Bandai ဝင်ကြီး Scott Bessent လက်ထက်မှာပြောင်းလဲမှုတွေရှိနိုင်မယ်လို့မျှော်လင့်ပြီးတော့ဆက်လက်တွန်းအားပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအမတ်ဟိုင်စင်ကပြောတာ
ပါ Oh that's been part of the problem has been very much a slow walk as they say
ဒါမှဆက်နိုင်ရတဲ့စိတ်ပိုင်းပါကျွန်တော်တို့လိုရာကိုသူတို့လည်းဥတီနေတယ်လို့ပြောပေမဲ့နှောင့်နှေးနေပါသေးတယ်ကျွန်တော်တို့လိုတဲ့ချက်လက်တွေကိုပေးမယ်လို့ပြောပေမဲ့သူတို့ဘက်ကမြန်မြန်မနှုတ်ပေးနိုင်တာကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါကျွန်တော်တို့အမတ်တယောက်ရဲ့တာဝန်ကသူတို့ပြောတဲ့အတိုင်းလုပ်ဖို့ထောက်ပြရမှာပါလွတ်တော်ကလုပ်တာမမှန်ရင်နှောင့်နှေးကြံ့ကြာနေရင်မင်းကွန်းတွေမေးပြီးထောက်ပြရမှာကျွန်တော်တို့တာဝန်ပါနောက်တစ်တက်လာဖို့ရထားတဲ့အမေရိကန်နိုင်ငံဝင်ကြီးရူဘီယိုနဲ့ဘန်ဒါရေးဝင်ကြီးဘက်ဆက်စ်တို့လက်ထက်မှာအမြင်ပြောင်းလဲတာတွေတွေ့ရမယ်လို့မျှော်လင့်ပါတယ်သူတို့နဲ့လည်းမဝေးတော့တဲ့အနာဂတ်မှာလက်တွဲလှုပ်ဆောင်သွားမှာပါ
2025ခုနှစ်ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအသစ်တက်လာတဲ့နောက်ပိုင်း Burma Caucus အဖွဲ့ပေါ်မှာတက်ရောက်မှုရှိနေလားဆိုတဲ့အပေါ်မှာလေ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ် Bill Heisinger ကအခုလိုပြောပါတယ
် Not so much within the internal caucus
Caucus အဖွဲ့တွေကမတ်တွေချားမှာတော့အပြောင်းလဲတိတ်မရှိတော့ပါဘူးကျွန်တော်တို့အဖွဲ့ဝင်ပုံများလာအောင်ဆက်လုပ်သွားမှာဖြစ်ပြီးမြန်မာပြည်သူတွေရဲ့အကြောင်းနဲ့စစ်တပ်ရဲ့လုပ်ရက်တွေအတွက်အရေးယူဖို့ဆက်လုပ်ဆောင်သွားမှာပါဒီအကြောင်းများသိစေဖို့ဆက်လက်ပြောပြသွားမှာပါ။ဗင်နီဇွဲလားနဲ့အီရန်ကအစကမ္ဘာတဝန်းဖိနှိပ်တဲ့အစိုးရတွေအပေါ်နိုင်ငံခြားရေးဝန်ကြီးတွေဖြစ်လာမယ်အမတ်ရူဘီယိုကအလေးပေးစောင့်ကြည့်လေရှိတာပါ။ဒါကြောင့်မြမအရေးကိုလည်းသူစိတ်ဝင်စားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။သူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေကြားမှာမြမအရေးကိုအာရုံစိုက်ဖို့ကျွန်တော်တို့ကတတ်နိုင်သလောက်တိုက်တွန်းသွားမှာပါ။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းတဲ့၃နှစ်ပြည့်အထိမ်းအမှတ်နဲ့2024ဖေဖော်ဝါရီလတရက်နေ့မှာ Burma Caucus အဖွဲ့ကိုဖွဲ့စည်းခဲ့ရတယ်ဖြစ်ပါတယ်ရှင
်မိတ်သက်စင်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့အာရှနိုင်ငံရေးကိုအလှည့်ပေးပါဦးမယ်သတိလင်ကတမရတရုတ်ပြည်ကိုတွားရောက်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့သဘောတူခဲ့ပါတယ်ဖိလစ်ပိုင်နဲ့အငင်းပွားနေတဲ့ရေပိုင်နဲ့အတွင်းတရုတ်ကအလွန်ကိုကြီးမားတဲ့ကမ်းခြေဆောက်သင်္ဘောထပ်မံဆစ်လုခဲ့တဲ့အတွက်တင်းမာမှုတွေတိုးလာပါတယ်တခါဖိလစ်ပိုင်ကိုသွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကတော့ဖိလစ်ပိုင်ရဲ့ပင်လယ်ပြင်လုံခြုံရေးကိုကူညီသွားမယ်လို့ပြောဆိုခဲ့ပါတယ်ဒီလိုအာရှနိုင်ငံရေးရာသတင်းတွေကိုကိုစုံမိုးကျော်စူးစီးတင်ပြပါမယ်ရှင်
ကီရီလင်ကသမရအနူရာကူမာရာအဒစ်ဆန်နာရကဟာတရုတ်ပြည်ကို၄ရက်ကြာနိုင်ငံတော်ခရီးစဉ်ဖြစ်ဇန်နဝါရီလ14ရက်နေ့အင်္ဂါနေ့ကစတင်ရောက်ရှိသွားပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတရုတ်အတွက်အရေးပါတဲ့ကီရီလင်ကနိုင်ငံရဲ့သမရကိုတရုတ်သမရရှိဂျင်းပင်ကလည်းကြိုဆိုခဲ့ပြီးကမ္ဘာပတ်လမ်းစီမံကိန်းအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေကိုတိုးမြှင့်သွားဖို့ဇန်နဝါရီလ15ရက်နေ့ကနှစ်ဦးတွေ့ဆုံစဉ်သမရရှိချင်းပင်ကပြောဆိုခဲ့ပါတယ
်所谓外国元首2014年9月我对贵格进行了国事访问留下了美好的回忆
ဒီနေ့ဒီရီလင်ကကြာမဟာပြည်အမြောက်ပူပေါင်းဆောင်ရွက်ရေးပါဝင်နိုင်ငံဆက်ဆံရေးဟာပုံမှန်နဲ့ဆိုင်လာနေပါတယ်ကမ္ဘာပတ်လမ်းစီမံကိန်းနဲ့ကဏ္ဍပေါင်းစုံအပါအဝင်နိုင်ငံအဆင့်မြင့်ပူပေါင်းဆောင်ရွက်ရေးတွေဆက်လုပ်သွားပါမယ်အမြင့်တက်တွေနဲ့အတူနိုင်ငံပူပေါင်းဆောင်ရွက်ရေးတိုးတက်လာအောင်လက်တွဲလှုပ်ဆောင်သွားလိုပါတယ်
တိရီလင်္ကာသမရအနူရာကူမာရာ ဒစ်ဆန်နာရကာဟာ2024ခုနှစ်နိုဝင်ဘာလ14ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးသမ္မတဖြစ်လာသူဖြစ်ပါတယ်။သူကိုမတ်ခ်စ်ဝါဒီလက်ဝဲနိုင်ငံရေးသမားလို့သတ်မှတ်ထားပါတယ်။တိရိလင်္ကာမှာတရုတ်ချင်းငွေပြန်မဆက်နိုင်တာတွေအဂတိလိုက်စားမှုတွေနဲ့အထွေထွေအကြံအတည်းဖြစ်ခဲ့ပြီး2022ခုနှစ်အတွင်းလူလူအုံကြွမှုဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတဂေါတာဘာယာရာဇာဘကဆာတိုင်းပြည်ကနေထွက်ပြေးခဲ့ရပြီးသူအစိုးရအဆုံးသတ်သွားပါတယ်2022ခုနှစ်အတွင်းသီရိလင်္ကာကတရုတ်အပေါ်တင်ရှိနေတဲ့ကျွေးမီဟာ 8.8 ဘီလီယံရှိပါတယ်သီရိလင်္ကာဟာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယနဲ့ကက်လျက်ရှိတဲ့ကျွန်းနိုင်ငံဖြစ်ပြီးအိန္ဒိယသမုတ်တရားကိုထိန်းချုပ်လိုတဲ့တရုတ်အတွက်အရေးပါပါတယ်ဒါကြောင့်တရုတ်ဟာသူ့ရဲ့ကမ္ဘာပတ်စီမံကိန်းနဲ့အတူစစ်သည်မောကြီးတွေပါဝင်ထွက်ရန်နာနိုင်မဲ့ပင်လယ်စိတ်ကမ်းကြီးတွေမြို့သစ်စီမံကိန်းတွေအတွေ့သီရိလင်္ကာကိုချင်းွေအများအပြားပေးခဲ့ပါဗျ။အဲ့ဒီအချိန်ကသမရရာဇာဘကဆာအစိုးရဟာအာဂတိလိုက်စားမှုတွေနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးမရှိတာကြောင့်ကျွေးမိတွေကိုအတိုးရောအရင်ပါမဆက်နိုင်ပဲတိုင်းပြည်ရပ်တန့်သွားခဲ့ပါဗျ။အဲ့ဒီအချိန်ကတည်းကတရုတ်ကသီရိလင်္ကာကိုချင်းွေတွေရပ်ဆိုင်းထားခဲ့ပါဗျ။ဒါကြောင့်သီရိလင်္ကာသမရဒစ်ဆန်နာရကာရဲ့တရုတ်ပြည်ခီးစဉ်ဟာတရုတ်ရင်းနှီးမြှုပ်နှံမှုနဲ့တရုတ်စီမံကိန်းတွေဆက်လက်ဆောင်ရွက်နိုင်ရေးအဓိကဖြစ်မယ်လို့သုံးသပ်သူတွေကခန့်မှန်းပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့စကာပိုရိုကျွန်းတွေအနီးအလွန်ကြီးမားတဲ့ကမ်းခြေဆောင်သင်္ဘောကြီးတစ်စီးကိုတရုတ်ကဆေလွတ်ခဲ့တဲ့အတွက်ဖိလစ်ပိုင်ကဇန်နဝါရီလ14ရက်နေ့တုန်းကကန့်ကွက်ခဲ့ပါတယ်။ဖိလစ်ပိုင်အမျိုးသားလူညွန်ရေးကောင်စီဒုတိယညွန်ကြားရေးမှူးဂျွန်နသန်မလယာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် In Philippine waters very close to our shoreline no not very close but 77 nautical miles to our shoreline no is unacceptable and therefore
ဖိလစ်ပိုင်ကမ်းရိုးတန်းကနေရေမိုင်89မိုင်အကွာဖိလစ်ပိုင်ရေပိုင်နဲ့ထဲကိုအခုလိုတရုတ်ကမ်းခြေဆောင်တပ်တင်မောရောက်ရှိလာတာဟာလက်ခံနိုင်စရာမရှိပါဘူးဒီတင်မောကိုတရုတ်အစိုးရအနေနဲ့ချက်ချင်းပြန်လည်ရုပ်သိမ်းဖို့လိုပါတယ
်တရုတ်ကတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူ့ပိုင်းလို့ကြွေးကြော်သတ်မှတ်နေတဲ့အတွက်ဖိလစ်ပိုင်အပါအဝင်အရှိတောင်အရှနိုင်ငံတွေနဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေပြီးတင်းမာမှုတွေတိုးလာနေပါတယ်တရုတ်ကတော့ဥပဒေနဲ့အညီလောက်တာဖြစ်ပြီးဖိလစ်ပိုင်ကသာမမှန်မကန်လောက်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူကောင်ချကွန်ကအင်ကာနေသတင်းစာရှင်းလင်းပွဲတုန်းကတုံ့ပြန်ပြောဆိုခဲ့ပါတယ်
။中国海警依法在相关海域巡航执法无可非议
တရုတ်ကမ်းခြေဆောင်သင်္ဘောတွေသက်ဆိုင်ရာရေပိုင်နဲ့အတွင်လှည့်လည်တာဟာဥပဒေနဲ့အညီဖြစ်ပါတယ်ဖိလစ်ပိုင်ဘက်ကသာတောင်တရုတ်ပင်လယ်ပြင်တည်ငြိမ်ရေးကိုထိခိုက်စေမဲ့ချိုးဖောက်မှုတွေရန်စားမှုတွေကိုချက်ချင်းရပ်တန့်ပါလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုသွားခဲ့တာပါဖိလစ်ပိုင်နဲ့တရုတ်အခုလိုတင်းမာနေခြင်းဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးအသစ်ကာကီရှိအိုင်ဝါရာရဲ့ဖိလစ်ပိုင်ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးအင်ရီဂယ်မာနာလိုနဲ့ဇန်နဝါရီလ15ရက်နေ့ကတွေ့ဆုံစဉ်ဂျပန်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောဆိုခဲ့ပါတယ်
南シナ海において、ま、地域の緊張を高める行為が繰り返されているということ。
東京便例便တွင်ထပ်တလဲဖြစ်နေတဲ့အခြေအနေတွေအပေါ်အလွန်စိုးရိမ်မိပါတယ်။ဒေသတွင်းတင်းမာမှုတွေတိုးလာအောင်တစ်ဖက်သက်အင်အားသုံးဖိအားပေးတာတွေကိုစန့်ကျင်ပါတယ်။ဂျပန်အနေနဲ့ဖိလစ်ပိုင်ရဲ့ပင်လယ်ပြင်လုံခြုံရေးပါဝင်လိုအပ်တဲ့အကူအညီတွေကိုဆက်ပြီးပေးသွားဖို့ထပ်မံကတိပြုပါတယ်။
ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာနေပြီးအမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေရှိနေတဲ့တရုတ်ဟာတရုတ်ပြည်လုံခြုံရေးနဲ့အရင်အမြင့်ရရှိရေးကိုအပြင်းထန်လှုပ်ဆောင်လာနေတဲ့အတွက်ဒေတာတွင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ကိုစောမိုးကျော်တင်ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်ရှင်ဇန်နဝါရီလ19ရက်တနင်္လာနေ့မနက်ခင်း VVVU အစီအစဉ်ဒီကိုနားဆင်နေကြတာပါကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6နိုင်ကနေ6နိုင်ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဆိုက်မျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆိုက်မျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ဇန်နဝါရီလ19ရက်တနင်္ဂနွေနေ့မနက်ခင်း View Radio စီစဉ်ဒီကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အထဲကပြမဆုံးကတော့ဒီဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဗာစီစဉ်ကိုတင်ဆက်ပေးပါမယ်ဒီမိုကရေစီစနစ်မှာတန်းတူညီမျှရေးဟာအဓိကကျတဲ့သဘောတရားတစ်ခုဖြစ်ပါတယ်လူမျိုးစုတွေနဲ့ကွဲပြားနေတဲ့တိုင်းပြည်တစ်ပြည်မှာဘယ်လိုများတန်းတူညီမျှရေးကိုဖော်ဆောင်ကြပါလဲအခြေခံဥပဒေနဲ့ဖယ်ရွယ်ရေးရာလေ့လာသူဥက္ကမဝင်းကိုဥတမောင်တန်းကမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဘာစီစဉ်မှာတင်ပြထားပါတယ်ရှင
်။မြန်မာ့ဖက်ဒရယ်ညံစီကိုဖိတူညီမြဝါရဖြူစင်တဲ့မြေဆိုတာမြန်မာနိုင်ငံရဲ့နိုင်ငံတော်ချင်းမှာပါဝင်ခဲ့တဲ့စကားလုံးတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာပစိဖို့အခြေခံဥပဒေကို1948ခုနှစ်1984 2008ခုနှစ်ဆိုပြီးတော့လွတ်လပ်ရပြီးတဲ့ကာလဖွဲ့စည်းပုံ၃ခုရှိခဲ့တဲ့အနက်မှာမပြောင်းမလဲကျန်နေခဲ့တဲ့အခါကတော့နိုင်ငံတော်ချင်းပဲဖြစ်ပါလေ။ဒါပေမဲ့တကယ်ကိုမြန်မာနိုင်ငံမှာခွင့်တူညီမျှဝါဒဖြူစင်ခဲ့ပါသလား။မြန်မာနိုင်ငံရဲ့ဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အခြေခံဥပဒေရေးရာနဲ့ဖွဲ့စည်းပုံရေးရာလေ့လာသူဥက္ကမဝင်ဖြစ်ပါတယ်မင်္ဂလာပါဥက္ကမဝင်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျာဥက္ကမငယ
်ဟုတ်ကဲ့ဖယ်ရကိစ္စတွေကိုပြောပြီးဆိုရင်ဒန်းတူညီများမှုဆိုတာဘာမဖြစ်တဲ့ကိစ္စကူလည်းဖြစ်ပါတယ်ဒီဒန်းတူညီများမှုလို့ဘာကြောင့်ဖြစ်လာလဲဘယ်ချင်းကစပြီးပြောဆိုလာတာလဲဥက္ကမဝင်နည်းနည်းပြောပြပေးပါဦးခင်ဗျာ
အင်္ဂလိပ်လက်အောက်ကနေဒီတော့မှလွတ်လပ်ရဖို့ဖြစ်လာတဲ့ချိန်မှာဗမာပြည်မနဲ့တောင်တန်းနေသားတွေတွဲယူမလားမယူလားဆိုတဲ့ကိစ္စတွေပြောနေတဲ့ချိန်မှာဒီဒန်းတို့ညီမမှုဆိုတဲ့ကိစ္စပေါ်လာပါတယ်ဘုံချောင်းဆန်ဦးဆောင်ပြီးတော့မှတနှစ်တင်လွတ်လာယူမယ်ဆိုပြီးတော့မှเนาะဒီအောင်ဆန်အက်ဒလီစာချုပ်ကိုရေးထိုးတဲ့အချိန်မှာပိုက်ရှင်မှာပါပါလဲဆိုတော့အဲအောင်ဆန်အက်ဒလီစာချုပ်ပိုက်ရှင်မှာကဲတောင်တန်းဒေသတွေရောဗမာပြည်မနဲ့လွတ်လာတွဲယူမလားဆိုတော့ဆန္ဒစစ်တမ်းကောက်ယူဖို့ဖြစ်လာတယ်တောင်တန်းဒေသတွေရောဗမာနဲ့လွတ်လာတွဲယူမယ်ဆိုတဲ့ဆုံးဖြတ်ချက်ချတယ်အဲ့ရနောက်ဆက်တဲ့အနေနဲ့ပင်လုံစာချုပ်တွေဖြစ်လာတယ်ဖေဖော်ဝါရီလ1948ခုနှစ်မှာအဲ့တော့ဖေဖော်ဝါရီလအစပိုင်းမှာဘိုးချောင်းဆန်နဲ့တန်တဲ့ခုနတောင်တန်းဒေသတိုင်းတာကောင်းဆောင်တွေအချိန်ကြီးလွတ်တော်ဆွေးနွေးခဲ့တာရှိတယ်။အဲ့ဒီမှာဘိုးချောင်းဆန်ကအာမခံခဲ့တာရှိတယ်။လွတ်လိုက်ဗမာပြည်နဲ့လွတ်လိုက်တွဲယူချင်းဒီဗမာပြည်လက်ခံဖြစ်ဖို့မဟုတ်ဘူး။ဗမာပြည်မနဲ့တောင်တန်းဒေသတွေကအတူတူဖြစ်တယ်ဆိုတဲ့ဟာတွေပြောခဲ့ကြတယ်။အဲ့တော့ဒန်းလူရီလို့ဘယ်ထင်စပြောလဲဆိုလို့ရှိရင်အဲ့ဒီလွတ်လိုက်ရခါနီဒရေးမှာတောင်တန်းဒေသနဲ့ဗမာပြည်မလွတ်လိုက်တွဲယူတဲ့အချိန်မှာတော့ဒန်းလူရီလူရှိမှုနဲ့ယူကြမယ်ဆိုတဲ့ဟာနေစပြီးတော့မှစပြောပြောမှဖြစ်ပါလိမ့်က
ြဒါပေမဲ့မြန်မာနိုင်ငံမှာဓာတ်ညီကြမှုမရှိဘူးဆိုပြီးတော့ပြောကြဘာကြောင့်ဗမာမဟုတ်တဲ့တိုင်းရင်းသားတွေကအဲ့ဒီလိုပြောကြတာလဲခင်ဗ
ျဒီလိုပြ1948အခြေခံမှုတွေအမှန်ကဗိုလ်ချုပ်အစံကတာလောက်ကြမခံရဘူးဆိုလို့ရှိရင်အခုကျွန်တော်မြင်တွေ့နေရတဲ့အခြေခံတွေကွာလိမ့်မယ်ပြည်ထဲမှာဘာဖြစ်လာလဲဆိုတော့တော့အဲ့ဒါနောက်ပိုင်းမှာဒီအဲ့အခြေခံတွေအဓိကရေးခဲ့တဲ့ဥချန်ထုံးတွေလောဝန်ခံထားတာရှိတယ်အဲ့တော့48အခြေခံမြစ်တွေကတပီတောင်စနစ်သာဖြစ်ပါတယ်အနှစ်သာရအဖြစ်တပီတောင်စနစ်ဖြစ်ပါတယ်ဖယ်ရယ်လို့ခေါ်တော်ညာလည်းပဲအဲ့တော့နောက်ပိုင်းမှာခေါ်တာဖယ်ရယ်တူအဲ့တော့ဖယ်ရယ်နိုင်ငံတွေမှာတွေ့ရတဲ့ဝိသနာလက္ခဏာတွေအဲ့ဒါမှမရှိဘူးတကယ်ဖြစ်ဖယ်ရယ်နိုင်ငံမှာပြည်နယ်အစိုးရဆိုတာဘဟုအစိုးရလက်ခံမဟုတ်ဘူးအခု48အခြေခံတွေဟာကဒီပြည်နယ်စိုးရတွေကဗဟိုစိုးရလက်ခံဖြစ်နေတယ်ဥပမာနော်စံပြည်နယ်ကောင်စီဥက္ကဋ္ဌကဦးနုရဲ့ဗဟိုစိုးရမှာစံပြည်နယ်ဆိုင်ရာဝန်ကြီးဆိုတာဖြစ်နေတယ်အဲ့တော့စံပြည်နယ်တစ်ခုလုံးဒီဗဟိုစိုးရလက်ခံပြီးတော့မှတခါဗဟိုစိုးရကဖဆပါလာဖဆဗမာဗမာနှမိုးတဲ့ဟာဖြစ်တယ်အဲ့ဒါတခုနောက်တစ်ခုကလှတ်တော်နေရာစလုံးမှာဗမာတွေရယ်များနေတယ်အောက်နောက်တမာကတော့ဗမာလူကြီးများလို့များတာလက်ခံဆိုတော့ဒေါ်နယ်လည်းအထက်လောက်တမာကျဒန်းလူကိုစားပြုခွင့်ကြည့်ရမယ်အဲ့လိုမျိုးမရှိတဲ့အတွက်ခုနပြောတိုင်းသားတွေနိမ့်နာမှုရအများကြီးဖြစ်ခဲ့တယ်ဒန်းလူညီများမရှိခဲ့ဘူးဆိုတဲ့ဟာပြောခြင်းဖြစ်ပါတယ်ဗျာဒါကကျွန်တော်ဖာရကတစ်ခုနှစ်ခုထောက်ပြခြင်းဖြစ်ပါတယ်အများကြီးရှိပါတယ်ကျွန်တော်ပြောစရာတွေကတော့
ဟုတ်ဒါချင်းရင်နော်ဒန်းလူရရှိမရှိကိုဘာနဲ့တိုင်းတာပြီးကျွန်တော်တို့ကကြည့်ကြပါမယ
အဲ့တော့ဖက်ဒရယ်နိုင်ငံတွေမှာနော်အာနာခွဲဝေကျင့်တုံးအထုတ်တာလေအဲ့အာနာခွဲဝေကျင့်တုံးတဲ့ချုပ်တဲ့မှာ UWP ရဲ့အထုတ်တရားစီရင်ကိုလုံးပါတယ်သို့တော့တကယ်ကြတော့အာနာခွဲထားတဲ့စင်းစရာနဲ့ရေးပြီးခွဲထားတဲ့ဟာက UWP အာနာစင်းနဲ့ရှိတယ်အဲ့ဒါ constitution မှာချရေးထားလို့ရှိတယ်ဆိုတော့အဲ့ဒီဆိုရတွေကဘုံဆိုရဖြစ်ဖြစ်ဖက်ဒရယ်ဆိုရဖြစ်ဖြစ်ပြည်နယ်ဆိုရဖြစ်ဖြစ်အထုတ်ရဲ့အာနာလို့ပုံစံရှိအရင်ဆုံးလိုအပ်တာဥပဒေမရှိဘဲနဲ့လုံးလို့မရဘူးဥပမာအကောက်ခွန်ကိစ္စစာပြပေါ့လေဆိုရင်ဥပဒေအရင်ရေးရတယ်အဲ့တော့အထုတ်ရဲ့လုပ်ငန်းလို့ပုံစံလို့ရှိဥပဒေအရင်ရေးရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေရေးတဲ့နေရာမှာဘယ်သူကဘယ်ပြည်နယ်ဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်စီမံထားဖို့လိုတယ်။အောက်လော့တော်ဗမာတွေကလွှမ်းမိုးတော်ဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒီအောက်လော့တော်ပြတဲ့ဥပဒေပြလို့မရပါဘူး။အဲ့တော့အောက်လော့တော်ရေးထားတဲ့ဥပဒေကိုတည်ပြီးထားဥပဒေကိုအထက်လော့တော်ပြလို့လျှော်တဲ့ပို့လိုက်တဲ့အချိန်မှာအထက်လော့တော်မှာကြတော့ပြည်နယ်အလုံးကဒန်းတူဖြစ်နေတဲ့အတွက်ဒန်းတူခွင့်ရအဲ့လိုနဲ့ထိန်းလိုက်တာ။အဲ့တော့ဥပဒေပြရေးမှာဒန်းတူပြအောင်ပြည်နယ်အလုံးဒန်းတူပြအောင်ထိန်းလိုက်ရင်အဲ့တော့ဒီနဲ့အားလုံးကသဘောတူမှုအများစုရဲ့သဘောတူညီမှုရှိတော့မှဥပဒေဖြစ်လာမှာအဲ့တော့မှအုပ်ချုပ်ရေးဆက်လုပ်လို့ရမယ်ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်မြန်မာနိုင်ငံမှာမရှိဘူးအဲ့တော့မြန်မာနိုင်ငံမှာကအထက်လွှတ်တော်ရောအောက်လွှတ်တော်ဦးနုခေတ်ကဗမာတွေကများတဲ့အတွက်1962ခုနှစ်မှာဦးနုကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလုပ်သွားတယ်ဒါမျိုးကဘုတ်နိုင်ဘာသာတစ်ခုကိုနိုင်ငံတော်ဘာသာလုပ်လို့ဆိုတော့ဒီမိုကရေစီနိုင်ငံတွေမှာမရှိဘူးလေဒါပေမဲ့ဦးနုကဘာကြောင့်လုပ်သွားနိုင်လဲဆိုတော့လွှတ်တော်နှစ်ရက်စလုံးမှာဗမာလူကြီးဗုဒ္ဓဘာသာဗမာတွေကများနေလို့လုပ်သွားတာဖြစ်ပါတယ်ဆိုတော့အဲ့တော့သူကအနိုင်ငံမှာထိန်းတာကဒီဥပဒေပြည်ကိစ္စမှာပြည်နယ်ပြည်အလုံးဒန်းလူကြီးလူအခွင့်အတန်းရှိအောင်ထိန်းလိုက်ရင်ဒါဒန်းလူများမှုထိန်းတာပြည်သားဖြစ်သွားပါလေဗျ။ဟု
တ်ကဲ့တတိယအဆင့်ပြောလို့ရှိရင်တော့အောက်လွတ်တော်ကဒီမိုကရေစီသဘောကိုကိုစားပြုတယ်။ဟိုလာလူများစုကဆုံးဖြတ်တယ်ဆိုတဲ့ဟာကိုစားပြုတယ်။အထက်လွတ်တော်ကပုံဝင်တဲ့တိုင်းရင်းသားတွေကိုကိုစားပြုမှုကိုစားပြုတယ်ပေါ့နော်။လွတ်တော်မြတ်ကိုဒီလိုဖွဲ့စည်းလိုက်။ဒါဖြစ်ရင်ကျွန်တော်တို့ဒါနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံ48/2008ကိုကြည့်လို့ရှိဘလို့များတွေ့ရ
လေးစောက်ခွန်ချိန်တိုင်းမှာမညီညာမှုတွေကျွန်တော်ပြောခဲ့ပြီနော်အဲ့ဒီချိန်မှာမညီညာမှုတွေကြောင့်မလို့တိုင်းသားတွေကစစ်မှန်တဲ့ဖက်ဒရယ်လှုပ်ရှားမှုဆိုတော့ဟိုပေါ်လာတာပေါ့နော်အဲ့တော့84နဲ့2008မှာမတူညီတာဘာလဲဆိုတော့နော်ဗမာတိုင်းသားတမျိုးတည်းအတွက်ကိုနော်တိုင်းဒေသကြီး9ခုလှုပ်ထားတယ်အဲ့တော့ကျန်တဲ့တိုင်းသားတွေကြတော့လူမျိုးတမျိုးပြည်နယ်တခုပဲအဲ့တော့ကြီးလိုက်ရင်ကျန်တဲ့တိုင်းရင်းသားတွေကဗမာနဲ့စာလိုက်ရင်ခုနှစ်ပုံတစ်ပုံပဲရတယ်ဖြစ်တယ်။ဒါကြောင့်ကျွန်တော်နိုင်ငံရေးတမန်မှုမှာနော်ဒီပြည်နယ်နဲ့တိုင်းရင်းအဆင့်တန်းသူလို့တမန်ထားတာကိုဆိုတော့အဲ့ဒါမျိုးတွေဖြစ်လာနိုင်ငံကိုစားပြီးမှာ80%လို့ကွာသွားတာဖြစ်ပါတယ်။အဲ့တော့နောက်ချိန်မှာကျွန်တော်ဖယ်ရယ်လုပ်ရင်ဒီဟာတွေရှောင်ဖို့လိုအပ်တဲ့အတွက်ကျွန်တော်ဟိုတုန်းကဖယ်ရယ်လှုပ်ရှားမှုမှာပြောခဲ့တဲ့မူတွေရှိပါတယ်။ရှစ်ပြည်နယ်မူဆိုပြီးတော့ဒါပေမဲ့ကိုယ်ကလက်တွေ့ရကြချင်မှာကြမှာပြောပြောချင်တဲ့ဟာဗမာတီလည်းပြည်နယ်တခုပဲဖြစ်ရမယ်။ဗမာရီကပြည်နယ်အများကြီးနေပြီးတော့မှကိုစားပြုနေတယ်ကျန်တဲ့တိုင်းသားတွေပို့တယ်ဆိုတာမျိုးဖြစ်တာပေါ့နော
်ဆိုတော့ဒီဒန်းတူရဲဆိုတာပေါ့နော်ဟိုကျွန်တော်တို့ကပြောပြီဆိုတော့အခုဆိုလို့ရှိရင်အဲတချို့တိုင်းသားတွေကလည်းပြည်နယ်တွေတောင်းနေတာတွေရှိတယ်ဆိုတော့ပြည်နယ်ရရှိပြီးဖြစ်တဲ့တိုင်းသားတွေရှိတယ်ပြည်နယ်မရတဲ့တိုင်းသားတွေလည်းရှိတယ်ပြည်နယ်မရတဲ့လူမျိုးစုတွေဘက်ကပြောရင်ဒန်းတူရဲကိုဘယ်လိုနားလည်အောင်မလဲသူတို့ဒန်းတူရဲဖြစ်အောင်ဘယ်လိုကောက်လဲပေါ်အောင်မလဲ
ဟုတ်ကဲ့အရန်ကောင်းတဲ့နေခွန်ဖြစ်ပါတယ်အဲ့တော့ဟိုကျွန်တော်တို့မြန်မာနိုင်ငံမှာကနော်အခုဗမာနဲ့နော်ဗမာမဟုတ်တဲ့တိုင်းရင်းသားတွေရဲ့မညီမျှမှုကပြဿနာတစ်ခုပြီးတော့မှကျွန်တော်တို့မှပြောနေကြအခုချိန်ကြီးပြောနေကြသေးတာကပြည်နယ်ရတော့မှပြည်နယ်ချင်းဒန်းတွေပြောနေကြတယ်အဲ့တော့မြန်မာနိုင်ငံမှာလူမျိုးပေါင်းစုံစုဖောင်းနေတိုင်းတဲ့အတွက်ပြည်နယ်မရတဲ့တိုင်းရင်းသားတွေရှိနေမှာပဲပြည်နယ်ရမဒန်းလူညီများမှုရှိတယ်ဆိုကျွန်တော်အဲ့လိုပဲအလုံးယုံကြည်နေကျွန်တော်ပြဿနာတွေကရှင်းလို့မလွယ်ဘူးအဲ့တော့ကျွန်တော်ဒီနေရာမှာရှင်းလို့ရတဲ့နည်းကိုကျွန်တော်ကြံပေးချင်တာကဒီဥရောပဖက်ဒရယ်နိုင်ငံတွေမှာကျင့်သုံးနေတဲ့ Consortium Democracy ဆိုတာနဲ့ကျွန်တော်နှိုင်းယှဉ်စဉ်းစားကြည့်စေချင်တယ်ဒီနိုင်ငံတွေမှာအဲ့ဥရောပဖက်ဒရယ်နိုင်ငံဥပမာအမြင်သာဆုံးပြောရရင်တော့ Switzerland, Germany ပေါ့ဗျာ Belgium ရှိတယ်ဒါဥရောပဖက်ဒရယ်နိုင်ငံအောင်မြင်တဲ့ဖက်ဒရယ်နိုင်ငံတွေသူတို့မှာ Consortium Democracy ဆိုတာအပေါ်စုဘိုးဆင်မှာလည်းပဲဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်ထင်ထုတ်တာလေမူရချတာလေပြီးတော့မှလွတ်ပတ်ခွင့်အာဏာကိုအောက်ခြေချတာပြီးတယ်သူတို့မှခေါ်တာတော့ local government ပေါ့လေဒီပြည်နယ်အောက်မှာဘာဆင့်တန်းရောက်သွားလဲဆိုတော့တချို့နိုင်ငံတွေမှာ communal လို့ခေါ်တယ်တချို့နိုင်ငံတွေမှာ municipality လို့ခေါ်တယ်အဲ့ဒါ local government အဲ့ local government တွေလွတ်ပတ်ခွင့်အများကြီးဖျန့်ချပေးလိုက်တဲ့အတွက်နော်အဲ့တော့အာဏာတွေကအောက်ခြေရောက်နေတယ်အဲ့တော့ဒီက local government municipality communal လို့ပြောတဲ့ဟာတွေကဥပမာ Switzerland မှာဆိုလို့ရှိရင်လူကြီး4,400ပဲရှိတယ်ပြန်မြဆွေဇလန်လူကြီးတနင်္ဂနွေလူကြီးရာရှစ်တန်းမှာကိုးတန်းပဲရှိတယ်။ကွန်မြူနာ2000ရှိတယ်။အဲ့2000လူကကအဲ့2000မှာလုတ်ပန်ခွင့်ဖြန့်ကျက်လိုက်တဲ့အတွက်နော်လုတ်ပန်ခွင့်တွေကလူ4000 5000ရှိတဲ့ community တွေစီရောက်သွားတယ်အဲ့ဒါမှဘာပါရင်ချင်းမှုကိစ္စကြမ်းပိုက်ကိစ္စအခွန်ကောက်ခံတဲ့ကိစ္စလမ်းပြပြတဲ့ကိစ္စဆေးရုံဆောက်တဲ့ကိစ္စတော်တော်များများပါသွားကြတယ်အဲ့တော့ကျွန်တော်မြန်မာနိုင်ငံမှာလည်းပဲလောက်ကန်ခရင်တွေကိုဒီက consultation model ပုံစံမျိုးဟိုအောက်ခြေတီးချပေးလိုက်အောက်ခြေမှာကျတော့အောင်းသွားညီသွားတယ်ဆိုတော့အဲ့တော့ပြည်နယ်ရမှဒန်းသူရရမှဆိုတဲ့ဟာတစ်ခုတည်းနဲ့ကျွန်တော်မရနိုင်ဘူး။ဘာကြောင့်လဲလူတိုင်းပြည်နယ်မရနိုင်ဘူး။အဲ့တော့မညီညာမှုပြဿနာရှိနေလိမ့်မယ်။ဒါကြောင့်ဟိုအောက်ခြေကိုအာဏာဖြန့်ကျက်ပေးထားတဲ့ consultation model နဲ့ဆက်ဆက်စဉ်းစားရင်လူမျိုးတိုင်း community တစ်ခုမှတစ်ခုမှပါနေလိမ့်မယ်။ municipality တစ်ခုမှတစ်ခုမှပါနေလိမ့်မယ်။သူကဂျာမနီမှာဆိုလို့ရှိရင် community အဲ့လိုမျိုး local government 1000နဲ့1000ကျော်ရှိတယ်။အဲ့တော့ဂျာမနီရဲ့ local government တစ်ခုရဲ့ပြည်မြလူကြီးတွေ8500ပဲရှိတယ်။ဆွေဇာလာမှာ4500ရှိတယ်အဲ့တော့ကျွန်တော်နိုင်ငံမှာ4500တပေါင်းရှိတဲ့လူမျိုးတွေကအများကြီးရှိတယ်အဲ့လိုမျိုးပုံစံနဲ့လုပ်လိုက်ရင်အဲ့ဒီစင်တီကိုလုတ်ပိုင်ခွင့်ပေးလိုက်ရင်ညီများမှုကကျွန်တော်ဟုတ်အောက်ချီမှာထိသွားလို့လို့ရနိုင်ပါတယ်အဲ့တော့ကျွန်တော်နှစ်ချက်ပြောချင်တာကညီများမှုကိုပြည်နယ်ဆိုတဲ့အမြင့်ဆုံးဆင့်မှာကြီးပဲသွားပြီးတော့မှမစဉ်းစားပါနဲ့မချိကပ်ပါနဲ့ဟိုအောက်ဆုံးဆင့် community municipal local government ဆင့်မှာလည်းစဉ်းစားရင်ကျွန်တော်မှအဖြေရှိပါတယ်လို့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဟောင်းပ
ါဟုတ်ကဲ့ကျေးဇူးပါဗျာ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီကတော့အခြေခံဥပဒေရေးရတဲ့ Federal ရေးရသိချာများလေ့လာသူဥက္ကမောင်းဝင်ဖြစ်ပါတယ်ကျွန်တော်ပေါင်းနာမယ
်ဒီမှာတန်တက်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်တိုင်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုတလဲတင်ပြပေးပါဦးမယ်နေဆက်ကုံသွေးရေးစခန်းတွေမှာအွန်လိုင်းကနေအခွင့်ပေးဆောင်တဲ့စနစ်လှုပ်ဆောင်နိုင်ဖို့ပြင်ဆင်နေတဲ့သတင်းအပါအဝင်လေယာစီးပွားသတင်းတွေကိုတော့ Farmer Times Media ကစူးစီးတင်ဆက်ထားပါရဲ့ရှင်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့နေဆက်ကုံသွေးစခန်းတွေမှာအွန်လိုင်းကနေအခွန်ပေးဆောင်နိုင်တဲ့စနစ်လှုပ်ဆောင်သွားဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေအွန်လိုင်းကနေအခွန်ပေးဆောင်တဲ့စနစ်ကိုစစ်တပ်ကအာဏာမသိမ်းခင်2016ခုနှစ်ကတီလဝါအထူးစီးပွားရေးဆောင်အပါအဝင်ရန်ကုန်မြို့ကစိတ်ကမ်းကြီးတွေမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အာဏာသိမ်းပြီးနောက်2022ခုနှစ်မှာတော့မူဆယ်နဲ့ရှင်းရွှေရော်နယ်စပ်စခန်းတွေမှာထပ်မံဆောင်ရွက်ခဲ့တယ်လို့2024ခုနှစ်မှာတော့တာရှီလိုက်နယ်စပ်မှာထပ်မံပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အခု2025ခုနှစ်ဇန်နဝါရီလမှာတော့မြဝရီဘိတ်နဲ့ကော့တောင်းနယ်စပ်ကုံသွေးစခန်းတွေမှာပါအလိုလျောက်အွန်လိုင်းစနစ်နဲ့အခွန်ပေးဆောင်နိုင်ပြီလို့အကောက်ခွန်ဦးစီးဌာနကတာဝန်ရှိသူတို့ကပြောပါတယ်အကောက်ခွန်ဦးစီးဌာနအနေနဲ့ကုန်ပစ္စည်းရှင်းလင်းထုတ်ယူတဲ့လုပ်ငန်းစဉ်တွေကိုဆောင်ရွက်ရမှာလက်တလောလှုပ်ဆောင်နေတဲ့ဒပိုဆစ်ပေးမန့်နဲ့ဒါရိုက်ပေးမန့်စနစ်တို့ကိုအွန်လိုင်းဘဲကင်းကတဆင့်အခွန်ပေးဆောင်နိုင်ဖို့အေယော်ရီဘဏ်ကမ္ဘောဇာဘဏ် CB ဘဏ်တို့နဲ့လည်းချိတ်ဆက်ထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံဘူဘဏ်ကတော့ဇန်နဝါရီလ1ရက်ကစလို့တင်သွင်းတင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်ဈေးကွက်အတွင်းဖြစ်ပေါ်နေတဲ့ငွေလဲလှယ်နှုန်းကိုအခြေခံပြီးအခွန်စည်းကြောက်ကောက်ခံသွားမယ်လို့လည်းထုတ်ပြန်ထားပါဗ
ျ။ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတိတိတတရောကြလာပါရဲ့။ပြင်တွင်မွေးမြူရေးကဏ္ဍမှာရောင်တန်းဝင်ဝက်အရှင်ချန်ပန်စီကအမြင့်စီထဲမှာပဲရှိနေပေမဲ့ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတွေရောကြလာတာပဲဖြစ်ပါလေ။တရိုက်ဆန်သုံးဆေးဝါးစီတွေအပါအဝင်တေးပူဆောင်ရည်စီရင်းမြတ်လာတာကြောင့်ဝယ်ရခက်ခဲလာတယ်လို့လဲဘကူးမျိုးနယ်ကဝယ်မွေးမြူးရေလောက်ကိုင်းသူတူကပြောပါတယ
်မိုးစဘာစေးကြာစင်ပြီးကုံတယ်တွေကဇင်းနေဝယ်ယူလို့အခက်တွေ့နေတယ်လို့တောင်သူတွေကပြောကြားလာပါတယ်လက်ရှိမိုးစဘာရိတ်သိမ်းရသည့်အပြီးတောင်သူတွေလက်ထဲစဘာလက်ကျန်နေနေချိန်မှာစဘာစေးကြာစင်နေတဲ့အပြင်နေရာဒေသအလိုက်ဇင်းလုံးကွာဟမှုတွေကြောင့်နစ်နာမှုတွေရှိနေတယ်လို့တောင်သူတွေကပြောပါတယ်အခုနှစ်မိုးသဘာစတင်ထွက်ရှိချိန်အောက်တိုဘာလအတွင်းကစဘာတင်းတရားကိုအနိုင်ဆုံးစေ16သိန်းကျပ်လောက်ပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့စဘာတင်းတရားကို14သိန်းကျပ်အထိကျဆင်းသွားတယ်လို့ AOR တိုင်းတာပေါင်းမြို့နယ်ကတောင်သူကိုဟာကြီးကပြောပါတယ
်ကျွန်တော်တို့တာပေါင်းဘက်မှာဆိုရင်စင်သူက18သိန်းပဲရတယ်စင်သူကစဘာကိုပဲလေဒီပသိမ်ဘက်မှာဆိုရင်19သိန်းလောက်ပေါက်တယ်လို့ကျွန်တော်တို့သိရတယ်အဲ့လို2သိန်း3သိန်းကျပ်လောက်ကြီးဈေးကကွာနေတော့လေဘလို့ကကျွန်တော်အဆင်ပြေတော့ဘူးဈေးကကဗျာကြတဲ့အပြင်ကုန်သွယ်ပွဲစားတွေကလည်းလှုပ်ချင်သလိုလှုပ်နေကြတယ်ကျွန်တော်တို့ဘက်ကကြတော့ဗျာဒီပို့သက်ဈေးတို့ပေါင်းသက်ဈေးတို့ဈေးအိတ်တွေကြတော့ဈေးကိုတင်လာပြီးတော့
ိုဈေးကကောင်းငင်လောက်ရှိတယ်။စပားဈေးကြတော့အမြင့်နှိမ်ထားတယ်။အဲ့ဆိုတော့ဗျာကျွန်တော်တောင်သူတွေဘဝဘလို့သာရတော့မလဲ။
မိုးစဘာအဟောင်းလက်ကျန်ကအေအော်ရီတိုင်းနဲ့ဘကိုးတိုင်းအတွင်းကတောင်သူတွေလက်ထဲမှာအများဆုံးကြံရှိနေတာဖြစ်ပါတယ်။မိုးစဘာလောင်တဲ့တောင်သူတွေအနေနဲ့အလုတ်သမားစရိတ်အပါအဝင်အထွေထွေကုန်ကျစရိတ်ကစဘာတင်းတရာကို16သိန်းကျပ်ဝန်းကျင်လောက်ကျတင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆန်စဘာအတင်းချုပ်ကတော့စဘာရောင်းချလို့တဲ့တောင်သူတွေအနေနဲ့ဈေးမနှိမ်တဲ့ကုန်သွယ်တွေကိုရှာဖွေရောင်းချကြဖို့အကြံပြုတိုက်တွန်းထားပါတယ်
။စာပေါင်းကညောင်းမြအောင်ကျင်ညောင်းမြမှာ19သိန်းပေါက်တယ်ဆိုညောင်းမြကိုနှမ်းဆက်သွယ်ကြည့်ရပြီးရောင်းရမှာလေဟိုအဲ့လိုပဲခုနပြောသလိုဟိုအသိန်းကိုနှမ်းဆက်သွယ်ပြီးရောင်းရမှာကျွန်တော်ဖြစ်သိန်းလောက်ရှိတိုက်ကြီးမှဆိုဆက်ဖြစ်သိန်းလောက်ရှိတယ်ဒါသူ့နေရာဒေတာလိုက်တနည်းနဲ့တနည်းမတူညီကြဘူးလေရလေအဲ့လိုပဲကိုတို့နိုင်ငံတကာမှာလည်းဒီတိုင်းပဲမြန်မာနိုင်ငံကရောင်းတဲ့ဈေးနဲ့ထိုင်းကရောင်းတဲ့ဈေးနဲ့တခါလေကြမြန်မာနိုင်ငံဈေးကျနေရပါတော့သူ့ရဲ့အရေးသွေးနဲ့သူ့လုတ်ပေးနိုင်တဲ့ပုံမှာမူတည်ရောတပြေးညီတော့ပြန်မှမဈေးမဖြစ်ဘူးအဲ့တော့ခုနပြောသလိုတောင်သူလယ်သမားတွေကသူတို့ကဘာလုပ်ရမလဲဆိုရင်ဒီမိကောင်းရခြင်းနဲ့ဆိုရင်နံပါတ်1သူ့စဘာလည်းအည်သွေးလည်းညှိတယ်အာဒီအမျိုးအစားလည်းမှန်နေပေါ့နော်ရှင်သူခါလည်းမှန်နေအည်သွေးလည်းညှိတယ်ဆိုရင်ညောင်မြမှာ19လိမ့်ရတယ်ဆိုရင်ညောင်မြကိုချိတ်ဆက်ပြီးရောင်းရမှာ
တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ဥဆောင်အဖွဲ့ကတော့2024ခုနှစ်မိုးစဘာနဲ့2025ခုနှစ်ຫນွေစဘာတို့ရောင်းချရမှာစဘာတင်းတရာကိုအခြေခံရည်ညွှန်းစေ9,500ကျပ်နှုန်းသတ်မှတ်ထားပါဗျာ
။လျာစီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ခဲ့တာပါရှင်။လျာစီးပွားသတင်းတွေပြီးတော့အခုတခါဥရုယာဒီဘက်ကိုလှည့်ရအောင်ပါ။2025ခုနှစ်ဇန်နဝါရီလဟာအမေရိကန်ပြည်ထောင်စုမှာတော်မီကြီးတွေနဲ့နှိမ့်မုန်တိုင်းတွေတပြိုင်တည်းကျုံရတဲ့ကာလဖြစ်ပါတယ်။ကမ္ဘာကြီးပူနွေးမှုမြင့်တက်လာတဲ့အကျိုးဆက်တွေကိုအမေရိကန်ပြည်သူတန်းတဲ့ချီတပြိုင်တည်းလက်တွေ့ကျုံရတာဖြစ်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။နန်းလောင်ကတင်ပြပေးပါမယ်ရှင
်။အမေရိကန်ပြည်နယ်အတော်များများမှာဇန်နဝါရီလအတွင်းနင်းတူကြီးလွှမ်းခြုံတဲ့ချိန်မှာနိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတော့တော်မီကြီးတွေမထိုင်းနိုင်အောင်လောင်ကျွမ်းခဲ့ပါတယ်။မိုးဖောင်ရေရှာမှုလားနဲ့ချီကြုံနေရတဲ့ Los Angeles မြို့မှာပြည်ပြင်းတွေအကြီးအကျယ်တိုက်ခတ်ခဲ့တာကြောင့်လဲလူနေရပ်ကွက်တွေပြာကျသွားတဲ့အထိလောင်ကျွမ်းခဲ့တာပါအခုလိုဆိုးဝါးလာတဲ့သဘာဝဘေးတွေကိုဟန်တာနိုင်ဖို့ကမ္ဘာအပူချိန်ကိုထိမ့်ဖို့ကြိုးစားနေတဲ့ကြာမှာပဲ2024ခုနှစ်မှာစံချိန်တင်အပူဆုံးနှစ်ကိုရောက်လာပါတယ်ရာသီဥတုအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကမ္ဘာအဖွဲ့အစည်းကြီးတွေကလည်း2024ခုနှစ်ဟာကမ္ဘာမှာစံချိန်တင်ပူဆုံးနှစ်ဖြစ်ကြောင်းအတည်ပြုခဲ့ကြတာပါဥရောပအာရှနဲ့တောင်အမေရိကတိုက်အပြင်အာဖရိကတိုက်ဖက်မှာလည်းမိုးခေါင်ရေရှမ်းမှုနဲ့ရေကြီးရေရှမ်းမှုတွေပိုဆိုးလာတာကိုမျှဝါးထင်ထင်တွေ့လာရပါတယ်။အခုလိုသဘာဝဘေးဒဏ်တွေပိုပြီးတော့ဆိုးမလာအောင်ဟန်တာနိုင်ဖို့အတွက်ဆမှုခေဦးကာလာကကမ္ဘာအပူချိန်ထက်တည်ထမ9ဒီဂရီကျော်မသွားအောင်ထိန်းထားဖို့နိုင်ငံဆောင်စ조사နေကြပေမဲ့2024ခုနှစ်မှာအဲ့ဒီအပူချိန်ထက်ကျော်လွန်လာတယ်လို့လည်းကမ္ဘာထိပ်တန်းစောင့်ကြည့်ဖွဲ့တွေကပြောကြပါတယ်။ကမ္ဘာပုံနေမှုမြင့်တက်လာတဲ့အတွက်မိကူးလွယ်ပြီးတော့အကြီးအကျယ်လောင်ကျွမ်းလာတာလို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဆွစ်ဇာလန်နိုင်ငံ ETH Zurich တက္ကသိုလ်ကသုတေသနဌာနဦးသူရာသီသိပ္ပံပညာရှင် Eric Fisher ကအခုလိုသုံးသပ်ပါတယ်
။ So wildfire are a complex type of event. So there are many factors playing in.
တော်မီလောင်ရတဲ့အကြောင်းရင်းကတော့အမျိုးမျိုးရှိပါတယ်။အဲ့ဒီထဲမှာလူနေရပ်ကွက်တွေရှိတဲ့နေရာကတည်တော်စီမံခန့်ခွဲမှုကလည်းအကြောင်းတစ်ရပ်ပါဒီနေရာမှာရာသီဥတုပြောင်းလဲလာတာကလည်းအချက်တစ်ခုဖြစ်ပါတယ်အထူးသဖြင့်တော့အပူချိန်တွေတိတ်ပြီးတော့မြင့်တက်လာတဲ့အခါဒေဒုဆိုထိုင်းစတွေနေပြီးပိုပြီးတော့ခြောက်သွေ့လာပါတယ်အဲ့ဒီအခါမှာကမ္ဘာမြေမျက်နှာပြင်နဲ့စိုက်ပျိုးကင်းနေစီကရေငွေ့တွေကိုဒေဒုကဆုပ်ယူလိုက်တဲ့အတွက်သစ်ပင်တွေစိုက်ခင်းတွေခြောက်သွေ့လာပြီးမီးကူးဆက်ဖို့အတော်ကိုလွယ်ကူသွားပါတယ
် Los Angeles တဝိုင်းတော်မီကြီးတွေလည်းထိမ်းမရအောင်လောင်ကျွမ်းခဲ့တာမှာတော့ဟောလိဝုဒ်တောင်ကုန်းကြီးဘက်ကိုကူးဆက်လာတဲ့အတွက်ပြည်သူတွေလည်းဘေးလွတ်ရာရှောင်သိမ်းခဲ့ရတာပါ။တောမီကြီးကြောင့်ကယ်လီဖိုးနီးယားမှာပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာဘီလီယံ250အထိရှိနိုင်တယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။တောမီလောင်ကျွမ်းလာတဲ့အကြောင်းရင်းတွေထဲမှာတက်တော့စီမံခန့်ခွဲမှုကလည်းတစ်ခုအပါအဝင်ဖြစ်ပြီးဥရောပဖက်မှာတော့တောမီလောင်ကျွမ်းမှု10ချိန်မှာ4ချိန်လောက်ကလူပယောဂါတွေကြောင့်ဖြစ်လာရတယ်လို့အရစ်ဖီရှာကပြောပါတယ်။ဥပမာတမင်မီရှိုရာတော်ထဲမှာအသားခင်စားရင်မိကူတော်ရာ
လက်စစ်တပ်အားလိုင်းပေါက်တာမျိုးတွေပါဝင်တာကိုဥရောပကထုတ်ပြန်တဲ့တရားဝင် data အချက်အလက်တွေမှာဖော်ပြပါတယ်
So climate change really changes the odds the probability of these events to occur.
ဒါတွေဥတုပြောင်းလဲမှုကြောင့်အခုလိုအခြေအနေတွေဖြစ်လာတယ်လို့ပြောရပါလိမ့်မယ်။အပူလိုင်းတွေမိုးကောင်ရေရှားမှုနဲ့မိုးတဲထန်မှုတွေလွန်ခဲ့တဲ့နှစ်ပေါင်းရာချီလောက်ကတည်းကသဘာဝဘေးတွေဖြစ်လာနေတယ်ဆိုပေမဲ့အခုလက်ရှိမှာပိုပြီးတော့အဖြစ်များလာပါတယ်။ကမ္ဘာပူနွေးမှုမြင့်တက်လာတဲ့အတွက်သဘာဝဘေးတွေအခုလိုပြင်းထန်အားကောင်းလာတာဖြစ်ပါတယ်။ဥရောပတဲ့ဘက်ကအခြေအနေတွေကိုကျွန်တော်တို့စောင့်ကြည့်လေ့လာတဲ့အခါမှာလဲသဘာဝဘေးတွေပိုပြီးတော့ပြင်းထန်လာတာကိုအထင်ရှားတွေ့ရပါတယ်။တချို့ဒေသတွေမှာမိုးတဲထန်လာပေမဲ့တချို့အပိုင်းမှာတော့ပိုပြီးတော့ခြောက်တွေ့လာပါတယ်။အနှစ်90လောက်မှာတစ်ခါလောက်ဖြစ်တတ်တဲ့အပူလိုင်းမျိုးတွေအခုလက်ရှိမှာ5ဆ10ဆလောက်တိုးလာပါတယ်။ကမ္ဘာအပူချိန်ဆက်ပြီးတော့မြင့်တက်နေဦးမယ်ဆိုရင်တော့အပူလိုင်းကြီးတွေပိုပြီးတော့ကျုံလာရမှာပါ။
ကဘာကြီးပုံမပုံနှွေးလာစေတဲ့ဖလောင်အိမ်တက်ငွေထုတ်လို့မအကြီးအကျယ်မလျှော့ချနိုင်မှုဆိုရင်တော့အပူလိုင်းတွေတော်မကြီးတွေရေကြီးရေရှာမှုနဲ့မိုးခေါင်ရေရှာမှုပိုးပြီးတော့ဆိုးလာဖို့ပဲရှိတယ်လို့သိပ္ပံပညာရှင်တွေကမပြတ်သတိပေးထားတာပါကဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြင်းထန်တဲ့ဆောင်းနှဲအိမ်ဓာတ်နဲ့လည်းပိုးပြီးတော့ကြုံတွေ့လာရပါတယ်ဝီယောဆိုးလေဆီးကြောင်းတွေပြောင်းလဲလာပြီးတော့ကဘာကိုလက်ပတ်နေတဲ့လေဆီးကြောင်းတွေနဲ့ရောရှက်လာတဲ့အတွက်လည်းအိမ်ဓာတ်ပြင်းထန်လာတာဖြစ်တယ်လို့ဆောင်းကြည့်သူတွေကပြောပါတယ်အမေရိကန်ပြည်နယ်20ထက်မနည်းမှာတော့အေးဒါပြင်းထန်လို့တဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါဒါဟာလဲဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်ပြီးအခုလိုသဘာဝဘေးတွေပိုးပြီးတော့ကြုံရလိမ့်မယ်လို့ပညာရှင်တွေကသတိပေးပါတယ
် So all the weather extremes that we're seeing are currently occurring in a warmer atmosphere and also with warmer oceans
ကျွန်တော်တို့အခုတွေ့နေရတဲ့ရာသီဥတုအခြေအနေဟာလေထုထဲပိုပြီးတော့ပူနွေးလာလို့ပါသမုဒ္ဒရာရေမျက်နှာပြင်တွေပိုပြီးပူလာတဲ့အတွက်လေထုထဲမှာဆိုတိုင်းစားတွေတိုးလာပါတယ်ဒါကြောင့်လဲအပူလိုင်းတွေပိုပြင်းထန်လာတာပါတခါလေထုထဲမှာဆိုတိုင်းစားမြင့်လာတဲ့အတွက်မိုးလည်းများလာပါတယ်
အလားတူပဲ2024ခုနှစ်တုန်းကလည်းအီတလီတောင်အမေရိကမှာမိုးခေါင်ရေရှားမှုပိုးပြီးတော့ပြင်းထန်လာသလိုနီပေါဆူဒန်နဲ့ဥရောပတိုက်ဖက်မှာတော့ရေကြီးရေရှမ်းခဲ့ပြီးတော့တနစ်ထက်တနစ်အပြည့်အစည်တမိုးတွေပိုးပြီးတော့ကြီးမားလာပါတယ်။မက္ဆီကိုမာလီနဲ့ဆော်ရီအာရေဗျမှာတော့အာပြင်းနဲ့အပူလိုင်းကြောင့်တိုက်ဆုံးသူထောင်ချီရှိခဲ့ပြီးအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာတော့လူအများအပြားတိုက်ဆုံးရတဲ့အထိဆိုင်ကလုန်းမုန်တိုင်းတွေတင်ခဲ့ရတာပါ။ကဘာတဝမ်းနဲ့ရှိချင်းတုံးနေတဲ့အစိုးရမူဝါဒတွေနဲ့ပြုတ်ကျွင်းလောင်စာတွေစီကထွက်လာတဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုပမာဏတွေအရ2025ခုနှစ်ဟာလဲအပူချိန်တွေပိုမြင့်တက်လာတဲ့လမ်းကြောင်းဖက်ကိုဦးတည်နေတဲ့အတွက်အထက်ကတင်ပြခဲ့တဲ့သဘာဝဘေးဒဏ်တွေပိုဆိုးဝါးလာနိုင်တယ်လို့လဲစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကခန့်မှန်းပါတယ်။ဒါပေမဲ့လဲဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးကဘာတဝမ်းဝိုင်းဝန်းဆောင်ရနိုင်ရင်တော့ဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေပြောင်းလဲသွားနိုင်လိမ့်မယ်လို့လဲပြောဆိုကြပါတယ်။
နားလောင်တင်ဆက်တဲ့ဥရရာသီနဲ့အနာကက်ကဘာစီစဉ်ဖြစ်ပါရဲ့ရှင်။သတင်းတွေကတုတကိုတလက်တင်ပြပေးပါဦးမယ်။ကမ္ဘာနိုင်ငံတွေမှာလူခွေချူဖောက်မှုအခြေအနေတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်ဖော်ထုတ်နေတဲ့နယူးယောက်မြို့အခြေစိုက်အတူကောက်ဒီ HRW လို့ခေါ်ကြတဲ့ Human Rights Watch လူခွေရေးအဖွဲ့အကြောင်းကိုမန်းညွညွလင်ကဒီတစ်ပတ်သတင်းတွေကတုတအစီအစဉ်မှာပြောပြထားပါရဲ့ရှင်။
လူအခွင့်အရေးဆိုတာကလူသားတိုင်းရှိနေရမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမွေးရပါလူအခွင့်အရေးတွေကိုချိုးဖောက်ခံနေရတဲ့သူတွေလည်းအများကြီးရှိနေတာပါ။ဒါကြောင့်လည်းလူအခွင့်အရေးလှုပ်ရှားသူတွေဟာအခွင့်အရေးချိုးဖောက်ခံနေကြရတဲ့အခြေအနေတွေပေါ်လေ့လာဖော်ထုတ်လာကြပြီးအခွင့်အရေးချိုးဖောက်ခံရနေသူတွေကိုအကာအကွယ်ပေးနိုင်ဖို့နဲ့ချိုးဖောက်နေသူတွေကိုလည်းအရေးယူနိုင်ကြဖို့အတွက်ကမ္ဘာကြီးကိုတင်ပြလာကြပါတယ်။ဒီထဲမှာ Human Rights Watch HRW လို့ပြောဆိုကြတဲ့လူခွင့်ရေးလေလာဆောင်ကြည့်မှုအဖွဲ့ကြီးလည်းတစ်ခုအပါအဝင်ဖြစ်ပါတယ် HRW ဟာနိုင်ငံပေါင်း90ကျော်ကလူခွင့်ရေးကြွမ်းကျင်သူတွေရှေ့နေတွေသတင်းသမားတွေပဋိပက္ခဖြစ်နေတဲ့နေရာတွေစစ်မြေပြင်တွေမှာလူခွင့်ရေးချိုးဖောက်ခံရမှုကိုစောင့်ကြည့်ကူညီပေးနေသူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ် HRW အနေနဲ့အခွင့်အရေးချိုးဖောက်ခံနေရသူတွေအားလုံး တရားမျှတတဲ့အကာအကွယ်တွေရရှိစေဖို့နဲ့အစိုးရတွေလက်နက်ကိုင်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေအားလုံးလည်းသတ်မှတ်ပြဋ္ဌာန်းထားတဲ့စည်းမျဉ်းစည်းကမ်းဥပဒေတွေအတိုင်းလိုက်နာကြဖို့တိုက်တွန်းအကြံပေးတာတွေကိုအဓိကထားလှုံ့ဆော်နေတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်မှုတွေလှုံ့ဆော်တဲ့နေရာမှာ HRW ဟာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲလွတ်လပ်တဲ့ရန်မုံငွေနဲ့ဆောင်ရွက်နေတဲ့အဖွဲ့အစည်းလေးဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်နိုင်ငံတကာကတိုက်ကြွလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့နဲ့မတရားမှုကျူးလွန်နေသူတွေကိုတရားဥပဒေရှေ့ရောက်စေဖို့အတွက်ကမ္ဘာအနှံ့ကအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်တယ်လို့လည်း HRW ကပြောဆိုထားတာပါ HRW ဟာအခုဆိုရင်နိုင်ငံပေါင်း100ကျော်မှသုတေသနပြုသူတွေအထက်လက်ရှာဖွေသူတွေကိုထားရှိကာလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်လက်တွေကိုတန်းနဲ့ချီတဲ့ social media တွေနဲ့သတင်းဌာနတွေကတဆင့်ပုံမှန်ထုတ်ဖော်ပြောဆိုတင်ပြပါတယ်ဒါအပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောင်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာနိုင်ငံအစိုးရတွေလက်နက်ကင်အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးကြတာပါ HRW အဖွဲ့ကြီးရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုရင်တော့ HRW ဟာအရှေ့ဥရောပနဲ့ဆိုဖီယက်ပြည်အောင်စုကလူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်ဖို့အတွက်1998ခုနှစ်မှာHelsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြည်အောင်စု New York မှာတည်ထောင်ခဲ့တာကနေစတင်ခဲ့ပါတယ်။အဲဒီနောက်1980ခုနှစ်နောက်ပိုင်းတွေမှာ American Watch, African Watch, Middle Watch စတဲ့လူအခွင့်အရေးစောင့်ကြည့်မှုကော်မတီတွေကိုဖွဲ့စည်းခဲ့ကြပြီး1988မှာတော့အဲဒီကော်မတီတွေအားလုံးကိုစုပေါင်းပြီး Human Rights Watch ဆိုတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်လာခဲ့တာပါ။HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှာလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလည်ပတ်လုံဆောင်နေတာဖြစ်ပါတယ
်။နေရက်နေညဆက်တိုက်ခင်းလည်းမစားရအောင်ဒီကောင်မဆသွေးတွေနဲ့အဲ့လိုမျိုးတ
င်းနေတယ်။ HRW ဟာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းအမြဲမပြတ်လေ့လာစောင့်ကြည့်နေတာပါ။ဒါကြောင့်ဒီရက်ပိုင်းအတွင်းထုတ်ပြန်လိုက်တဲ့နိုင်ငံပေါင်း100ကျော်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့2025နိုင်ငံတကာလူခွင့်ရေးအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့လူသားတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစစ်တပ်ရဲ့ပြည်သူတွေအပေါ်မတရားပြုမှုတွေအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အတင်းအဓမ္မစစ်သားစုဆောင်နေတာတွေလေချောင်းကဘုံကျဲတိုက်ခိုက်မှုတွေကြောင့်ပြည်သူလူထုတွေအသက်ဆုံးရှုံးထိခိုက်မှုကြုံတွေ့ရတဲ့အချက်လက်တွေမြေမြုပ်မိုင်းအန္တရာယ်တွေလိင်ကွဲပြားမှုပေါ်အခြေခံပြီးခွဲခြားဆက်ဆံနှိပ်စက်အကြမ်းဖက်မှုတွေတရားစီရင်မှုဆိုင်ရာပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုမရှိတာတွေရိုဟင်ဂျာတွေအပေါ်နှိပ်ကွပ်တာတွေလူသားချင်းဆိုင်ရာအကူအညီပေးမှုတွေကိုပိတ်ပင်တားဆီးတာတွေစတဲ့အချက်လက်တွေကိုအထောက်အထားတွေနဲ့အတူအစီရင်ခံတင်ပြထားတာကိုလည်းတွေ့ရပါတယ်ရှင
်။မညညိုလင်းတစ်ဆက်တဲ့သတင်းတွေကတူတာစီစဉ်ဖြစ်ပါတယ်။ဒီစီစဉ်တဲ့ view ကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ဇန်နဝါရီလ19ရက်တနင်္ဂနွေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00တိုင်းဆက်ပြီးတော့ထုတ်လင်းပေးပါမယ်။အခုသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်။အမေရိကန်ပြည်ထောင်စုမှာသမ္မတစ်ကျန်းသစ္စာကျိန်းစုပွဲကိုမနက်ဖြန်တနင်္လာနေ့မှာကျင်းပတော့မှာပါ။ဒီပွဲကိုကိုယ်တိုင်ကြုံတွေ့ခွင့်ရဖို့အတွက်မြို့တော်ဝါရှင်တန်ကိုနိုင်ငံတော်ဝန်ကလူတွေသိမ်းနဲ့ချီရောက်နေကြပြီးတော့မြို့တော်ဒဝိုက်မှာလုံခြုံရေးတွေလည်းတင်းကျပ်ချထားပါရဲ့ရှင်။တခါဒီဟာမက်စ်ကပြန်လွတ်ပေးမဲ့ဒဇာကန်33ရဲ့စည်ရင်ကိုမသိရတဲ့၍ဂါဇာကမ်းမြောင်မှာအပြစ်ရမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတယာဟုကစနေနေ့နောက်ပိုင်းမှာပြောဆိုလိုက်ပါတယ်။သဘောတူညီချက်ချိုးဖောက်တာမျိုးကိုအစ္စရေးအနေနဲ့တီးခတ်မှာမဟုတ်တဲ့အကြောင်းနဲ့ဟာမက်စ်ကပဲဒီအတွက်တာဝန်ခံရလိမ့်မယ်လို့ဝန်ကြီးချုပ်နတယာဟုကဒီ X Social လူမှုကွန်ရက်စာမျက်နှာမှာညချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။နောက်ဒီလူသုံးများတဲ့ဗီဒီယိုလူမှုကွန်ရက်တစ်ခုဖြစ်တဲ့ TikTok ကိုအမေရိကန်ပြည်အောင်စုမှာပိတ်ပင်ခံရမှုကနေရှောင်ရှားနိုင်ဖို့အတွက်ရောင်းချမှုသဘောတူညီချက်ရယူနိုင်ရေးရက်ပေါင်း90အချိန်တက်တိုးထက်တိုးပေးဖို့ဖြစ်နိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောဆိုလိုက်ပါတယ်။သူဘာလုပ်ရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ NBC ဒီသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကန်တစ်ခုမှာထရမ့်ကပြောခဲ့ပြီးတော့လာမယ့်တနင်္လာနေ့ကျန်းသစ်စာကျင်းပပြီးတဲ့နောက် TikTok ကိုချက်မှတ်အခွင့်အရေးပေးဖို့ဖြစ်နိုင်တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ TikTok ကိုတားမြစ်တဲ့ဥပဒေကတော့ဒီနေ့တနင်္ဂနွေနေ့မှာစတင်သက်ဝင်မှာဖြစ်ပါတယ်။ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ပါ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ဇန်နဝါရီလ19ရက်တနင်္ဂနွေနေ့မနက်ခင်း VUA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါရှင်။ရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဘက်ကတော့ Line Dopida 25 30နဲ့40တွေကနေဖမ်းယူနာဆင်နိုင်ပါတယ်။ VUA ကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မ Kenny ထွေးပါ။အားလုံးကျမဘေးကင်းကြပါစေ။နောက်စီစဉ်နေမှာပြန်ဆုံပါဦးမယ်ရှင်။